to the Voice of America in Burmese.
Mingla manai khin ma shin. Washington Navy Review American Tangani 2020 May 28 ye Bodapu ne manai khin season rue ko Myanmar Sanaw Chin manai 6 nai ga ni 9 nai yi thi line kilometer 2440 ne 51 line kilometer 190 rue ga ni thauk lwen pe ni ba bi. Chama khin myo tat ba. Di manai khin tadin rue ko ko yan min thwet na tu pyo pya pi ba me. Coronavirus ka yoga khan san ni ya chain ma.မြန်မာ၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့ပါကစ္စတန်လေးနိုင်ငံအစိုးရရဲ့သူတို့နိုင်ငံတွင်းအင်တာနက်ဖြတ်တောက်မှုတွေပြန်ပြီးဖွင့်ပေးရတဲ့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဂျန်ဝင်ဆောင်ရွက်ပေးဖို့ American ခြေဆက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးနဲ့လူခွင့်ရေးဆိုင်ရာအဖွဲ့အစည်း48ခုတို့ကမေလ26ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။ကမ္ဘာနိုင်ငံပေါင်း85နိုင်ငံကအဖွဲ့အစည်းပေါင်း210ကျော်ပါဝင်တဲ့ #KeepItDown အဖွဲ့မှပါဝင်တဲ့အဖွဲ့အစည်းပေါင်း48ခုကWHO ရဲ့လက်ထောက်ညွှန်ကြားမှုချုပ်ဒေါက်တာဆူဇန်နာဂျက်ကပ်စီကိုစာပေးဖို့တောင်းဆိုခဲ့တာပါ။စာထဲမှာကိုရိုနာဗိုင်းရပ်စ်ကာယောဂါဒဏ်ခံနေရခြင်းတကမ္ဘာလုံးတိုင်းတာနဲ့အချက်လက်တွေရရှိဖို့လိုအပ်နေချိန်မှာလူနည်းစုတွေနေထိုင်ရာဒေသတွေအတွက်မြန်မာ၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကအင်တာနက်တွေဖြတ်တောက်ထားတာဟာမဖြစ်သင့်ဘူးလို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ရခိုင်နဲ့ချင်းပြည်နယ်တွေတွင်ကဒေသ၈ခုမှာအင်တာနက်ဖြတ်တောက်ထားရကနေမေလာထဲမှာမောင်တော်တမျိုးနယ်တဲ့အတွက်သာပြန်ဖွင့်ပေးခဲ့ပြီးကြံဒေသတွေမှာတော့အခုထိဆက်ပြီးဖြတ်တောက်ထားသလိုဘင်္ဂလားဒေ့ရှ်ဘက်မှာလည်းရိုဟင်ဂျာဒုက္ခသည်တွေနေထိုင်ရာဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အစိုးရကအင်တာနက်ဆက်သွယ်ရေးဖြတ်တောက်ထားကြောင်းဖော်ပြထားပြီးဒါဟာလူခွင့်ရဖြစ်တဲ့အချက်လက်ရပိုင်ခွင့်ကိုပိတ်ပင်ရရောက်နေတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်အင်တာနက်တွေပြန်ပြီးဖွင့်ပေးရတဲ့အတွက်ဒီ၄နိုင်ငံအစိုးရတွေကို WHO ကတိုက်တွန်းဖို့ဒီလိုပိတ်ပင်တာဟာ WHO ရဲ့လူမှုကျန်းမာရေးဆိုင်ရာလှုပ်ဆောင်မှုတွေမှာအဟံအတားဖြစ်စေတာကြောင့်ရှုံချဖို့အပြင်အင်တာနက်အပိတ်ခံနေရတဲ့ဒေတာတွေမှာ COVID-19 နဲ့ပတ်သက်တဲ့အချက်လက်တွေရရှိရေးကိုဦးစားပေးပြီးလှုပ်ဆောင်ဖို့ပါတောင်းဆိုထားပါတယ်။အင်ကာနေတိကဘာတလွားမှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူက5သန်းခွဲကျော်နဲ့သေဆုံးရသူက3သန်း4သန်းကျော်ရှိနေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်ပြီးမိသားစုစီတွားရောက်ခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ရဲ့အကြံပေးဒိုမနစ်ကမ်မင်းဆက်ပေါ်မှာဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကအရေးယူဖို့ပြက်ကွက်မှုကြောင့်အင်ကာနှစ်မှာဗြိတိန်အစိုးရရဲ့စကော့တလန်ဆိုင်ရာအငြိမ်းစားဝန်ကြီးဒက်ဂလတ်စ်ရော့စ်ကနှုတ်ထွက်စာတင်ခဲ့ပါတယ်။ဗြိတိန်မှာနေအိမ်တွေမှာပဲနေကြဖို့တနိုင်ငံလုံးအတိုင်းအတာနဲ့အမိန့်ထုတ်ပြန်ထားတဲ့ကြားကမတ်လကုန်လမှာကမ်မင်းစ်ကကီလိုမီတာ400ဝေးတဲ့သူ့မိဘအိမ်ကိုကားမောင်းသွားဖို့ဆုံးဖြတ်ခဲ့တာအတွက်ဝန်ကြီးချုပ်ကလက်ခံခဲ့တာပါ။ကမ်မင်းစ်ကတော့သူရောသူ့ဇနီးတို့ပါကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရတဲ့တန်လျာရှိလူနာတွေဖြစ်နေပြီးနာမကျန်းလဲဖြစ်နေမယ်ဆိုရင်သူတို့ရဲ့လေးနှစ်ရွယ်သားငယ်ကိုဆွေမျိုးတွေကကြိရှိနိုင်အောင်ခုလိုတွားရောက်ခဲ့တာလို့ပြောပါတယ်။ဒါပေမဲ့ Ross ကတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါပြန့်ပွားမှုထိန်းချုပ်ဖို့အတွက်အစိုးရထုတ်ပြန်ထားတဲ့အမိန့်ဟာလိုအပ်ရင်မိမိချစ်ခင်သူတွေနဲ့အဝေးမှာပဲနေရမှာဖြစ်ပြီးဒီဥပဒေကိုကမ်မင်းစ်ကဂရုမစိုက်တဲ့သဘောဗြိတိန်နိုင်ငံသားအများအပြားကခံစားရတယ်လို့သူနှုတ်ထွက်စာမှာရေးခဲ့တာပါကမ်မင်းစ်ရဲ့လုပ်ရတဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေဆရာဝန်တွေဖုန်းတော်ကြီးတွေနဲ့ဗြိတိန်နိုင်ငံတလွားမှာဝေဖန်နေကြတာဖြစ်ပါတယ်ကုလသမဂ္ဂထောက်ခံတဲ့လေပြင်းအစုအဝေးကိုတိုက်ခိုက်နေသူတွေအတွက်အကူအညီပေးနေသူတွေဟာရုရှားစုကငှားပေးထားတဲ့ပုဂ္ဂလိကစီးရေးကျွမ်းကျင်သူတွေဖြစ်ပြီးမကြသေးခင်ကမှသူတို့ကိုပံ့ပိုးပေးဖို့ရုရှားကလေပြားကိုတိုက်လျင်ဆင်လွတ်ပေးခဲ့တယ်လို့အာဖရိကဆိုင်ရာအမေရိကန်စစ်တပ်ဌာနချုပ် AFRICOM ကပြောပါတယ်ရုရှားတိုက်လျင်ဟာလေပြားကရုရှားလေတဲ့အခြေစိုက်စခန်း Al-Jufra လေစိတ်ကိုရောက်လာတာဖြစ်ကြောင်းနဲ့ဒီလေယာဉ်ဟာလေပြားကိုမလာခင်ဆီးရီးယားကိုသွားပြီးရုရှားလေယာဉ်မှန်းမသိအောင်ဆေးပြန်တုပ်ပြီးရုတ်ဖြတ်ခဲ့တယ်လို့လည်း AFRICOM ကအင်ကာနေမှာပြောပါတယ်လေပြားပရိပက္ခမှာရုရှားပါဝင်ပတ်သက်မှုမရှိဘူးလို့ကာလအတော်ကြာရုရှားကငင်းဆို့ထားပေမဲ့အခုငင်းဆို့လို့မရတော့ကြောင်းနဲ့အခုလိုလေပြားကိုဂျက်တိုက်လျင်တွေဆစ်လွတ်နေတာကိုအနီးကစောင့်ကြည့်နေမှာဖြစ်ကြောင်းအာဖရိကဆိုင်ရာအမေရိကန်စစ်ဌာနချုပ် AFRICOM တပ်မှုဗိုလ်ချုပ်ကြီးစတီဖန်တောင်ဆန်ကပြောပါတယ်တာလီဘန်အဖွဲ့နဲ့အပြစ်ကရက်ဆဲထားတာကိုတတိယမြောက်နဲ့နောက်ဆုံးနေ့ဖြစ်တဲ့မေလ26ရက်နေ့မှာတာလီဘန်အကြီးအကဲနောက်ထပ် 900 ကိုပြန်ပြီးလွှတ်ပေးဖို့အာဖဂန်အစိုးရကစီစဉ်နေပါတယ်မွတ်စလင်တွေရဲ့အစ်ပွဲတော်အားလာရဖြစ်တဲ့မေလ24ရက်နေ့မှာစတင်တဲ့ ဒီအပြစ်ခံရစေးရင်ဟာနိုင်ငံတလောနေရအတော်များများအတွက်အကျုံးဝင်တယ်လို့အစိုးရကပြောပါတယ်တာလီဘန်ရဲ့အပြစ်ခံရစေးကမ်းလှမ်းချက်အတွက်အစိုးရရဲ့အစောပိုင်းတုံ့ပြန်ချက်ထဲမှာတော့စစ်သွေးကြွ2000လောက်အထိပြန်ပြီးလွှတ်ပေးဖို့စီစဉ်နေတယ်လို့ကြေညာခဲ့တာပါ
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမထောင်းပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာမေလ26ရက်ညနေပိုင်းကစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာ680ထဲမှာ COVID-19 ရောဂါကူးစက်သူ3ဦးထပ်မံတွေ့ရှိတာကြောင့် COVID-19 ကူးစက်ခံရသူပေါင်း206ဦးရှိပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အသေးတွေ့ရှိတဲ့3ဦးစလုံးဟာမန္တလေးတိုင်းမဟာအောင်မြေမြို့နယ်ကဖြစ်ကြပြီးအိန္ဒိယနိုင်ငံကပြန်လာသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအင်ကာနေအထိ COVID-19 ဓာတ်ခွဲနမူနာ2000ကျော်လုပ်ခဲ့ပြီးတဲ့အထက်ကူးစက်သူ206ဦးနဲ့သေဆုံးသူ6ဦးရှိပြီးပြန်လည်ကောင်းမွန်သာသူကတော့100ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒီတော့တွင်အိန္ဒိယနိုင်ငံတွေကနေနေရပြန်လာကြတဲ့မြန်မာနိုင်ငံသားတွေတောင်ကနန်းချီရှိနေရမှာစကန်တဲ့အတွင်းမှာထိုင်းနိုင်ငံကပြန်လာသူ9000ကျော်နဲ့တရုတ်နိုင်ငံဘက်ကပြန်လာသူ9000ကျော်အထိရှိနေပြီးနောက်ထပ်ပြန်ဝင်လာဖို့စီရင်ပေးထားသူ6000ကျော်အထိကျန်နေသေးတယ်လို့စကန်တဲ့လူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအားအရင်းမြစ်ဝန်ကြီးဦးမိုးကျော်သူက VOA ကိုပြောပါတယ်။အခုရက်ပိုင်းတွေနဲ့တွေ့ရှိရတဲ့လူနာသစ်တွေဟာပြည်ပနိုင်ငံတွေကပြန်လည်ဝင်ရောက်လာသူတွေဖြစ်တယ်လို့လည်းမနေ့မနေ့ပိုင်းကကျင်းပခဲ့တဲ့ထိုင်းနိုင်ငံကပြန်လာသူတွေကိုစနစ်ကျပြန်လည်လက်ခံရေးဗီဒီယိုကတစီပီလိုတဲ့စတူဒီယိုမှာကျောင်းဝင်တဲ့အားစားဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်မေလ26ရက်နေ့အထိလူပေါင်း300000ကျော်ကိုအသွာလာကန့်သတ်ထားခဲ့ရမှာအခုလောလောဆယ်တိုင်းဒေသကြီးတွေနဲ့ပြည်နယ်တွေအသီးသီးမှာအသွာလာကန့်သတ်ထားရှိတဲ့နေရာ1000လောက်မှာအသွာလာကန့်သတ်ထားရှိသူ5,000-6,000လောက်ရှိတယ်လို့ဝန်ကြီးဦးမြင့်ထွေးကပြောပါတယ်ခင်ဗျာဒီလဆောပိုင်းကတောင်မြောက်ကိုရီးယားနိုင်ငံကြားအဆောင်ကျအထူးထပ်ရှိနေတဲ့နိုင်ငံနယ်စပ်မှာအပြာနာပစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့အကြောင်းကတစ်ဖက်စလုံးမှာအမားယွင်းတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားအခြေဆိုင်ကုလသမဂ္ဂတပ်ဖွဲ့ဌာနချုပ်ကပြောပါတယ်အမေရိကန်ဦးဆောင်တဲ့ကုလတပ်စစ်ဌာနချုပ်ကမနေ့ဒီကနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာအဲ့ဒီဖြစ်ရဟာကိုရီးယားစစ်ပွဲပြီးဆုံးခဲ့ကရရှိထားတဲ့အဖြစ်ကရစဲရေးသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့လည်းကြေထားပါတယ်မီလာ3ရက်နေ့ကတောင်ကိုရီးယားကိစ္စကဲတစ်ခုကိုထိမှန်ခဲ့တဲ့နောက်ကိုရီးယားတို့ဘက်ကဖြစ်တဲ့လက်နက်ငယ်ကြီးလေးချက်ပစ်ခတ်မှုဟာအပြစ်ကရဲစဲရေးကိုချိုးဖောက်တာဖြစ်လို့ပဲတောင်ကိုရီးယားနိုင်ငံဘက်ကအကြီးအတွဲလိုက်လက်ချက်ဆင့်တုံ့ပြန်ပစ်ခတ်ခဲ့တာကလည်းအပြစ်ကရဲစဲရေးကိုချိုးဖောက်တာပဲလို့ကုလသမဂ္ဂတပ်ဖွဲ့ဌာနချုပ်ကပြောပါတယ်။နောက်ကိုရီးယားရဲ့လုပ်ရအပေါ်တစ်လျော်တဲ့စုံစမ်းစစ်ဆေးမှုတွေမလုပ်ဘဲထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂစစ်ဌာနချုပ်ရဲ့တွေးရှိချက်အရအပေါ်စိတ်မကောင်းဖြစ်မိကြောင်းတောင်ကိုရီးယားကဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။သူတို့ရဲ့တပ်တွေဟာလက်ချက်ညွန်ကြားထားတဲ့အတိုင်းနောက်ကိုရီးယားရဲ့ပစ်ခတ်မှုကိုတုံ့ပြန်ခဲ့တာလို့လည်းပြောပါတယ်။တောင်မြောက်ကိုရီးယားနိုင်ငံကြားတရားဝင်ကြီးညာရေးစာချုပ်ချုပ်ဆိုနိုင်ခြင်းမရှိသေးလို့တနိုင်ငံဆစ်ဖြစ်နေစေလို့ဥပဒေအရအတိတ်ပဲဖွင့်ဆိုလို့ရပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ရောဂါကကွယ်ဆေးမတွေ့မချင်းကျောင်းတွေပြန်ဖွင့်ပေးဖို့မှာမဟုတ်ဘူးလို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာကျောင်းတွေကိုမလာကလေးကပိတ်ထားတာဖြစ်ပြီးဩဂုတ်လကုန်မှာပြန်ဖွင့်ဖို့အရင်တုန်းကစီစဉ်ထားခဲ့တာပါဒါပေမဲ့ဒီနေ့နောက်ပိုင်းမှာတော့သမ္မတဒူတာတေကအခုအချိန်ကျောင်းသားတွေကိုကျောင်းပြန်တက်ခိုင်းမှုအနေနဲ့များလွန်တယ်လို့မိန့်ခွန်းတစ်ခုမှအခုလိုပြောလိုက်ပါတယ
် Unless I am sure that they are really safe it's useless to be talking about opening of classes
တို့အတွက်အလုံးစုံစိတ်ချရတဲ့အနေအထားရှိပြီးတော့ကျွန်တော်အသေးချာမပြောနိုင်သေးပဲနဲ့ကျောင်းပြန်ဖွင့်ဖို့ပြောနေတာကအကျိုးရှိပါဘူးလို့သမ္မတဒူတာတေးကပြောသွားတာပါကာကွယ်ဆေးတွေ့ဖို့ကသာပထမဦးစားပေးဖြစ်ပြီးကာကွယ်ဆေးရမှသာအဆင်ပြေမှာဖြစ်ကြောင်းနဲ့အတန်းတွေမပြေပွဲမရလဲဒါကိုပဲလက်ခံရမှာပဲလို့ပြောပါတယ်။အင်္ဂါနေ့ကထီဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 14,600 ကျော်နဲ့သေဆုံးသူ 886 ယောက်ရှိနေပါတယ်ခင်ဗျာ။ကိုနေတာကလာတွင်ပထမဆုံးလူလိုက်ပါမယ် SpaceX အကသယင်ကို American နိုင်ငံ Florida ပြည်နယ် Cape Canaveral မှာရှိတဲ့ Kennedy အကသစခန်းကနေဒေသအချိန်ဗုဒ္ဓနေ့မှာလွတ်တက်မှာဖြစ်ပြီးသမ္မတ Donald Trump နဲ့ဒုတိယသမ္မတ Mike Pence တို့တက်ရောက်ဖို့စီစဉ်ထားပါတယ်။အကသယင်မှုနှစ်ဦးလိုက်ပါမယ် SpaceX အကသယင်ကိုဂျာတိရူအခြေအနေကြောင့်ဗုဒ္ဓနေ့မှာမလွတ်တင်နိုင်လို့စနေနေ့မှမလွတ်တင်ရရင်လည်းသူတို့နှစ်ဦးတက်ရောက်မှာဖြစ်ပါတယ်။အခုလွတ်တင်မဲ့ SpaceX ဆုံးပြန်ဟာတမိုင်းမှာပုဂ္ဂလိကကုမ္ပဏီကအခကျင်းငွေယူပြီးလွတ်တင်ပေးမဲ့ပထမဆုံးလူလိုက်ပါတဲ့ဒုံပြန်ယင်ဖြစ်ပြီးအကသယင်တစ်စီးကို American ပြည်ပေါ်ကနေကိုယ်နှစ်အတွင်းပထမဆုံးလွတ်တင်မှာလည်းဖြစ်ပါတယ်။ American အကသစူဇန်လေးလိုက် Agency အဖွဲ့ NASA တာဝန်ရှိသူတွေကတော့ SpaceX အကသယင်ကိုဘယ်လိုနေမှာလွတ်တင်သွားဖို့အားလုံးပြင်ဆင်ထားပြီးဖြစ်တယ်လို့ပြောပါတယ်။ ကနေဒီအာဂါဒါစကမ်မှာလုပ်တဲ့တရင်စာရှင်းလင်းပွဲမှာ NASA အုပ်ချုပ်ရေးမှူး Jim Bridenstine ကယာတိကုအခြေအနေကောင်းလို့အာဂါဒါရင်လွတ်တင်နိုင်ဖို့60ရာခိုင်နှုန်းလောက်တည်ကြနေတယ်လို့ပြောပါတယ် SpaceX အာဂါဒါရင်ဟာစက်တာဘရီနေ့မှာနိုင်ငံတကာအာဂါဒါစကမ် ISS ကိုရောက်ရှိသွားမှာဖြစ်ပါတယ်ခင်ဗျာပေါ်လို့နေမနပိုင်းတရင်တွေနားဆင်ပြီးမှတော့တရင်တော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
COVID-19 ကြောင့်အယောင်ဝယ်မရှိတော့ဘဲလေလွင့်ရမယ်စိုက်ပျိုးရေးထွက်ကုန်တွေကိုနိုင်ငံတော်ဖြန့်ဝေနိုင်ရေးကြိုးပမ်းနေကြတဲ့အကြောင်းပြောပြပါမယ်ကျမသင်္ကီထိုက်ပါပြီးခဲ့တဲ့နှစ်ကကော်ဖီတထုပ်ကို1000လောက်ရောင်းခဲ့ရတာမို့ဒီနှစ်မှလည်းရှမ်းပြည်တော်ကော်ဖီစိုက်သူတွေများခဲ့ပါတယ်ဒါပေမဲ့ကံမကောင်းအကြောင်းမလားစွာပဲပြောင်းဘူးကော်ဖီခရမ်းကျင်သည့်ငရုတ်သည့်အပါအဝင်ဟင်းသည့်ဟင်းရွက်စိုက်ပျိုးထုတ်လုပ်သူတွေအဝယ်မရှိတော့တာကြောင့်အခင်းတဲမှာပဲမခူးမဆွတ်ပဲစွန့်ပစ်လိုက်ရတဲ့အခြေအနေကိုရောက်သွားပါတယ်။ဒါပေမဲ့မြန်မာနိုင်ငံတည်တည်ဝလံပန်းမှန်နဲ့ဟင်းသည့်ဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းကတော့ဒါကိုအခွင့်အလမ်းတစ်ခုဖြစ်ပြောင်းလဲခဲ့ပါတယ
်။တောင်းသူတွေကိုသွားညှိတယ်။အော်ဒီအခင်းတွေဘာလို့မှလဲဒီတိုင်းမပစ်ထားတော့မှလားဆိုတော့တို့ကဘာမှမလုပ်တော့ပြစ်တော့မယ်ဆိုအဲ့ဒါဆိုရင်ကျွန်တော်တို့ကိုယ့်အကိုခုတ်ယူပြီးတော့မှလှူမယ်ဆိုလို့ရှိရင်ပေးမလားဆိုတော့ပေးမယ်ဆိုတော့ပထမပိုင်းမှာကျွန်တော်တို့ကအဲ့တောင်ပူလီစီကနေပြီးတော့မှအလူခံပြီးခုတ်ပြီးတော့ကားကားကိုကျွန်တော်တို့အလူခံတယ်အလူခံပြီးတော့မှဟိုလှူတယ်ပေါ့နော်ဘာမှတပီလုံးနေရည်အစုံမဲပေါ့လှူတယ
်အသိဉာဏ်အတွင်းရမှုဥကြောသူပြောပြခဲ့တာပါဒါပေမဲ့အခုနောက်ပိုင်းမှာတော့တချို့ကိုဈေးခွက်ရှာရောင်းပြီးပင်းတရားဘက်ကတောင်သူတွေစီကပြန်ဝင်နေပါတယ်အခုချိန်ထိတော့ကော်ဖီထုတ်ပေါင်း2,000ကျော်လောက်နိုင်ငံတော်ဝန်ကိုဖြန့်ဖြူးနိုင်ခဲ့ပါပြီ။မြန်မာဘက်ကစိုက်ပျိုးရေးထွက်ကုန်အများစုကတရုတ်ဈေးကွက်ကိုမှုခိုရတာပါ။ဒါပေမဲ့တရုတ်ဈေးကွက်ကဆန်အဝယ်တောင်မသေးကြတော့တဲ့အနေအထားဖြစ်ပါတယ်။မြန်မာနိုင်ငံဆန်စပါအသင်းချုပ်ရဲ့ဗဟိုအလုပ်မှုဆောင်ဒေါက်တာဆူထွန်းကတရုတ်ဘက်ကတရားမဝင်ကုန်သွယ်မှုကိုတင်းကျပ်လာတဲ့အနေအထားလို့ပြောပါတယ်
။ဒီကြုံခဲ့တဲ့တလားကျော်လောက်ဆိုပြီးတရုတ်နယ်စပ်မှာဟိုပို့ပြီးတင်းကျပ်လာတယ်။သူကဒီကိုဗစ်ကိုအခြေခံပြီးတော့မှဟိုတရားဝင်ဓာတ်တွေကိုသူကအဓိကထိန်းသိမ်းတယ်။နောက်လူဝင်လူထွက်ကိုကန့်တတ်တယ်။နောက်ကားတွေသွားတဲ့အခါကျတော့ကားသမားတွေလဲရတဲ့ပုံစံရှိတော့လက်ရှိနေထားမှာနေဆက်ကုန်သွယ်ရေးအကျဆင်းနေတာပေါ့နော်။ဒါကတော့ဆန်အပါဝင်ပေါ့။အားလုံးဒီပြဿနာရှိရဲ့
။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်မြန်မာနေဆက်ကုန်သွယ်ရေးကလည်းကာလအတန်ကြာရပ်ဆိုင်နေသလိုတရုတ်ဘက်ကစီကံသတ်မှတ်ချက်တွေကိုမကြာခဏတစ်ဖက်သက်ချမှတ်ပြထမ်းနေရှိတာကြောင့်မြန်မာကုန်သည်တွေနှစ်နာချရတယ်လို့လဲနေဆက်မှာရှိတဲ့ကုန်သည်အတိုင်းဝိုင်းကပြောပါတယ်။စိုက်ပျိုးရေးအဓိကနိုင်ငံဆိုပေမဲ့မြန်မာနိုင်ငံမှာစိုက်ပျိုးရေးဈေးကွက်ဆိုင်ရာအချက်လက်တွေမရှိပါဘူး။စိုက်ပျိုးထုတ်လုပ်သူတွေအနေနဲ့ဒီနှစ်ဈေးကောင်းရတာကိုနောက်နှစ်မှာလိုက်ပြီးတော့စိုက်ပျိုးကြတဲ့အနေအထားပါ။နောက်စိုက်ပျိုးရေးထွက်ကုန်တွေအတွက်ဈေးကွက်ကလည်းရေရေရာရာမရှိပါဘူး။တည်တည်ဝလံပတ်မှန်တဲ့ဟင်းဒီဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့အတွင်းရမှုဥကျော်သူကတော့
ဒီမှာကုမ္ပဏီတစ်ခုကကြားခံပြီးတော့မှဈေးနှုန်းတစ်ခုနဲ့တည်တည်ငြိမ်ငြိမ်ဝယ်ပေးမယ်ဘလောက်ပဲစိုက်ပြီးလို့ရှိရင်ပြန်ပေးမယ်ဆိုတဲ့ဟာနှစ်ဦးနှစ်ဖက်ယုံကြည်မှုကလည်းလိုပါတယ်ရှေ့မှာကျွန်တော်တို့ contract family တွေမှာအောင်မြင်ခဲ့တဲ့ဟာဒီတောင်သူကလည်းဈေးကောင်းရရင်အပြင်ကိုထုတ်ရောင်းတယ်ကုမ္ပဏီကလည်းဈေးနှိမ့်တဲ့အချိန်မှာတစ်ခါတည်းကြာရင်မဝယ်ပေးတဲ့ဟာမျိုးတွေရှိတယ်ပေါ့နော်အဲ့မှာနှစ်ဦးနှစ်ဖက်ယုံကြည်မှုပြောက်ပြီးတော့မှcontract family စနစ်ကလည်းမပြည့်ပြည့်ဘူ
းတတိယဝလံပတ်မှန်နဲ့ဟင်းသီးဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းဘက်ကတော့နိုင်ငံတကာဈေးကွက်တွေရှာပွေနေသလိုအွန်လိုင်းပေါ်ကရောင်းချနိုင်မဲ့ဈေးကွက်တစ်ခုကိုလည်းဖော်ဆောင်ဖို့ကြိုးစားနေကြပါတယ်ကျမသင်္ကီထိုက်ပ
ါ VOA American တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျမကဆုမွန်ပါရှင်လူသိန်းနဲ့ချီစုပြုံနေထိုင်ရာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းနဲ့ကိုဗစ် -19 ရောဂါပိုးတွေ့ရှိမှုပိုများပြားလာတဲ့အတွက်စခန်းတွင်စီကံနေပိုတင်းကျပ်လာလို့ရိုဟင်ဂျာဒုက္ခသည်တွေရဲ့စိုးရိမ်မှုတွေမြင့်တက်လာနေတဲ့အကြောင်းပြောပြပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသကရိုဟင်ဂျာစခန်းတွေထဲမှာအခုဆိုရင်တော့ကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကအတူပြုလူနာ29ဦးထိရှိလာနေပြီးဒုက္ခသည်15,000ကျော်ကိုကွာရန်တင်းတီးခြားခွဲပြီးတော့ကန့်သက်ဆောင်ကြည့်နေတယ်လို့ Cost Bazaar ခရိုင်ဒေသဆိုင်ရာအကြီးတန်းကျန်းမာရေးအရာရှိ Toha Vurian က AFP သတင်းဌာနကိုအတည်ပြုပြောဆိုထားပါတယ်။အခုလို COVID-19 ရောဂါကူးစက်သူပိုများလာတာကြောင့်ဒုက္ခသည်တွေကြားမှာတော့စိုးရိမ်မှုတွေပိုတိုးလာနေပါတယ်။ကော့ ကော့စ်ဘဇားခရိုင်ဘာလူခါလေဒုက္ခသည်စခန်းတွင်ကိုဗစ် -19 ကျန်းမာရေးပညာပေးလှုပ်ရှားမှုတွေမှာစေတနာဝန်ထမ်းပါဝင်သူရိုဟင်ညာလူငယ်အသေးရဲ့လူငယ်တာဝန်ခံလည်းဖြစ်တဲ့ရိုဟင်ညာဒုက္ခသည်ကိုအလီဂျီနာဟူဆန်ကဒုက္ခသည်စခန်းတွင်ယောဂပိုးတွေ့ရှိတဲ့အခြေအနေနဲ့မိသားစုဝင်တွေကိုကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့အနေအထားသူသိသလောက်ပြောပြပါတယ်
အဲအကူကတော့ဒီမှာကတော့ကုသက်တဲ့လူကတော့အလုံးစုစုပေါင်းအားနဲ့ဆယ်လို့ရှိပါတယ်လို့လို့ရှားရပါတယ်အဲ့ဒီတေကမီဇာတို့အလုံးဟာ current time မှာ MSF အလုံးကိုစုစုစွေတော့ social pool မှာကျွန်တော်အဲ့လိုမျိုးရှားရပါတယ်မှာဒီမှာက MSF ရဲ့ IOM ရဲ့ unit ရဲ့ဒုက္ခသည်စခင်အတွင်းမှာ isolation center တွေပွင့်ထားပါတယ် isolation center မှာသူတို့ကိုအဲ့ဒီမှာ quarantine လုပ်ထားတာလို့ကျွန်တော်အဲ့လိုမျိုးရှားရပါတယ်ဟုတ်ကဲ့အဲ့ဒီတဲမှာကုဆက်မှုရှိတဲ့မိသားစုရဲ့အနေအဝဲမှာရှိတဲ့ indie ကိုတိအဝေးနေစကိုသူတို့ကလိုင်းနာတယ်လို့ကျွန်တော်အဲ့လိုမျိုးရှားရပါတယ်ကျွန်တော်တို့ဒီမှာရှိတဲ့ရူဂန်ဂျစီဘီဆိုဆိုက်တီအားလုံးလည်းဟာကျွန်တော်ဆန္ဒစမြလုံးနေပါတယ်ဒါပေမဲ့လည်းကျွန်တော်တို့ရူဂန်ဂျလူမျိုးဟာဒီမှာအရင်ရှင်းနေတဲ့အတွက်ကြောင့်ကျွန်တော်လုံးဆောင်ရှာမှုတွေဟာအရင်အသွင်ရှာမှုလို့ကျွန်တော်တို့အဲ့လိုမျိုးမယူဆပါဘူး population အားလည်းအရင်နဲ့ဆက်တဲ့အတွက်ကြောင့်ဒီရောက်ကမှကျွန်တော်ကကေတင်ဖို့နော်အဲကေဆေဘွားတော့ကျွန်တော်တို့အရင်ဆူရင်ကြပါ
လူရဲ့တိတ်နဲ့ချီပြတ်တိတ်ကြက်ညက်နေထိုင်နေတဲ့ဒုက္ခသည်စခန်းတွေထဲမှာခိုးလုံနေကြရတဲ့အတွက်လုံလောက်တဲ့ပညာပေးမှုတွေနဲ့ကာကွယ်နိုင်မှာမလားဆိုတာကိုစိုးရိမ်နေကြတယ်လို့ဘလုခါလီစခန်းကြီးနာကဂျမ်သူလေဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်ဥမောင်ကျော်မြင့်ကပြောပါတယ
်ကိုဗစ်ကအများကြီးကျင်းနေပါတယ်ဟိုအခု NGO တွေကစီစဉ်လုပ်တာရှိသေးပါတယ် isolation center တို့ quarantine center တို့လုပ်တာရှိပါတယ်ခင်ဗျာစေလို့စေပူပါတယ်ခင်ဗျာတပါးပြီလို့ဆိုရင်ဟိုဒီမှာကိုဗစ်ကျွေးတဲ့နေရာမှာလည်းဟိုNGO တွေက government ကအစီအစဉ်လုပ်တာကလုပ်တယ်ဒါပေမဲ့ဒီမှာလူကြီးကလိုင်းနာတာမရှိဘူးခင်ဗျာစီကန်ချက်ထုတ်တာကခံတဲ့ကနေ transfer မရဘူးဒါပေမဲ့ခံတဲ့မှာဟိုက gathering တို့ zero sign တို့ကျွန်တွေပလီကျွန်တို့အရီကျွန်တို့အားလုံးတာရှိခဲ့ပါတယ်ခင်ဗျာ covid 19တော့သာကွေပေါ်တော့လူရဲ့တက်စီကိုပူပေးရမယ်တကယ်လို့များ covid ပြန်လို့ရှိရင်ကျွန်တော်ကသာစိတ်ပူတယ်
ကုဒုပလောက်ဒုက္ခသည်စခန်းကဥယျာဉ်စလံကတော့ဒုက္ခသည်စခန်းတစ်ခုနဲ့တစ်ခုကြားမှာအသွားလာတွေပိတ်ပင်တားဆီးထားတာအင်တာနက်ပိတ်ပင်ထားတာကြောင့် COVID-19 နဲ့ပတ်သက်ပြီးလုံလောက်တဲ့သတင်းအချက်အလက်မရတဲ့အပေါ်မှာစိုးရိမ်မှုတွေရှိပါတယ်
ဟုတ်ကဲ့ quarantine center ကတော့ဒီမှာကုတုဖလောင် MSF စီးုံတဲမှာအဲ MSF ကစီစဉ်ထားတာတွေ့ရပါတယ်။နောက်အဲ IOM ကလည်းစီစဉ်ထားတာတွေ့ရပါတယ်။နောက် channel line နဲ့သိမရှိဘူးဆိုတော့နောက် second တစ်ခုနဲ့တစ်ခုသွာလာမှုလည်းဒီလောက်မလို့နိုင်မှုဆိုတော့ကျွန်တော်က initial line ရယူဖို့တော်လည်းခက်ခဲရှိနေပါတယ်ခင်ဗျာ။အဖွဲ့အစည်းတွေကတော့ပြန်ချကိုပဲလက်ခံပြီးတော့ကျွန်တော်နေရတာပါ။အမြန်ဆုံးရူဝီကဒုက္ခစီတွေအဲမှာအေးပိုင်းဆိုင်ရပေါ့တာကလေးဆုံးချုံမလို့ဘူးစီနောက်ကြမှာစူးလာမှာကိုအမတားမှာစွင့်ကြပါတယ်ခင
်အခုအချိန်ထိကတော့ရူဟင်ညာစခန်းတွင်ကူးစက်မှု30နီးပါးအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံတဝက် COVID-19 ကူးစက်သူပေါင်း3000ကျော်ကျော်သွားပြီဖြစ်ကြောင်းနဲ့ COVID ကြောင့်သေဆုံးသူကတော့900ကျော်ပြီဖြစ်ပါတယ်ရူဟင်ညာဆိုတဲ့အုံကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ဒုက္ခသည်တွေပြန်လက်ခံမှုအစီအစဉ်တွေလုပ်ထားပါတယ်ဒါပေမဲ့လည်း COVID-19 virus ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုဧပြီလ10ရက်နေ့စပြီးယာယီပိတ်ထားတယ်လို့ရခိုင်ပြည်နယ်ဆိုရအဖွဲ့စီပင်သာယာရေးဝန်ကြီးက VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ကျွန်မစုမမရှင်
VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ American ပြည်ထောင်စု Indiana ပြည်နယ်မှာ COVID-19 ရောဂါကူးစက်ခံရတဲ့မြန်မာတွေဝေဒနာမပြင်းထန်တဲ့အတွက်စိတ်ယုံတွေမှာမဖြစ်မနေအလုပ်ပြန်ဆင်းနေရတဲ့အခြေအနေကိုကြားဖို့ရှိပါတယ်ကျွန်မအင်ဂျင်နိုင်ပါ American ပြည်ထောင်စု Indiana ပြည်နယ်က Fort Wayne မြို့ဟာမြန်မာကလာတဲ့တိုင်းသားပေါင်းစုံနေထိုင်တဲ့မြို့လေးတစ်မြို့ဖြစ်ပြီးလူဦးရေချိုးဆားရခြင်းရင်မြန်မာနိုင်ငံသားတွေဟာဒုတိယအများဆုံးလူနည်းစုအဆင့်လောက်မှရှိနေတာပါအမည်အရင်းမပြောလို့တဲ့အတွက်မဝင်းလို့နာမည်ပေးထားတဲ့မြန်မာမျိုးသမီးဟာအိန္ဒိယနာပြည်နယ်ဖိုဝင်းမြို့နီရှိကာဝါကော်ပါကားပစ္စည်းတက်စင်တဲ့ဆက်ယုံမှာ၄နှစ်ကျော်လောက်ကိုင်းနေသူဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလကုန်ပိုင်းလောက်မှာကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ခံရပြီးဝေဒနာခံစားနေရပေမဲ့နှစ်ပတ်ကျော်သွားပြီဖြစ်တဲ့အတွက်သူ့ရဲ့အခြေအနေမဆိုးတာကြောင့်ဆိုပြီးဆက်ယုံပြန်ပြီးအလုပ်ဆင်းဖို့ဖိအားပေးခံရတဲ့အခြေအနေကိုစိတ်ထိခိုက်မှုအပြင်နဲ့ VOA ကိုခုလိုပြောပါတယ်။
အလုပ်ကတော့ဖိအားပေးတယ်နှစ်ခါသုံးခါခေါ်ဆင်းခိုင်းတယ်ဒီနေ့ဆိုရင်ရုတ်တရက်စီခေါ်ဆင်းခိုင်းတာမျိုးရှိပါတယ်အဲ့ပေါ်မှာကျွန်မအနေနဲ့စိတ်ပိုင်းဆိုင်ရာလည်းတော်တော်ထိခိုက်မှုရှိရဲခုမှတောင်းရင်ကိမဲ့လို့ခံစားရတယ်ရုတ်ပိုင်းဆိုင်ရာမှာလည်းကိုကပတ်သက်ဖြစ်နေဦးမှာဒီ positive thing နဲ့ဘာလို့ဆင်းခိုင်းရလဲအဲ့ဒါတစ်ချက်ကျွန်မရဲ့ကိုယ့် physically ရုတ်ပိုင်းဆိုင်ရာဆိုလို့ရှိရင်ဒီမန်နေအောင်မဲ့ကိုတော်တော်ဆောက်ရှောက်နေရတော့မဲ့ကျွန်တော်တဲ့ပုံစံတော့ရှိရတယ်။ဒါပေမဲ့ကျွန်မဒီနေ့ထိုင်နေလမ်းလျှောက်ကြည့်ရအဆင်မပြေသေးဘူး။ဆိုလိုတာကတော့အဖြစ်တော်ဘူး။ဒါပေမဲ့အဲ့လိုမရသေးဘူး
။ ကျမရေးဌာနရဲ့ညွှန်ကြားချက်အရကိုရိုနာဗိုင်းရပること့စ်ကူးစက်ခံရသူတအူးမှာတစ်လကနေနှစ်လအတွင်းဗိုင်းရပること့စ်ရှိနေသေးကြောင်းနဲ့အခြားသူတွေကိုလည်းကူးစက်နိုင်တယ်လို့သတိပေးထားတဲ့အတွက်ဆက်ယုံကိုမဖြစ်မနေပြန်ဆင်းတဲ့အချိန်မှာသူများတွေကိုလည်းကူးစက်မဲ့အခြေအနေကိုသူ့အနေနဲ့အလွန်ပဲစိုးရိမ်ကြောင်းမဝင်းကအခုလိုပြောပါတယ
်။အဆိုအဆုံးကတစ်လကမှာလို့စနစ်စနစ် positive ဖြစ်နေပါမယ်ဆိုတာကျွန်တော်တများကိုကူးစက်နိုင်တယ်ဆိုတာကျွန်မတို့စိတ်ပိုင်းဆိုင်ရာမှာအရင်ထိခိုက်မှုရှိပါတယ်
သူလုံနေတဲ့နီရှီကာဝါကော်ပါကပစ္စည်းစက်ရုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးလှုပ်ဆောင်နိုင်တဲ့အခြေအနေမရှိဘူးလို့လည်းမဝင်းကပြောပါရတယ်။လူတအုပ်နဲ့တအုပ်နီးနီးကပ်ကပ်ရပ်ပြီးပစ္စည်းတွေကိုတလှည့်စီကိုင်းတက်ဆင်ရတဲ့အတွက်လဲရောဂါကူးစက်ဖို့ပိုးပြီးလွယ်ကူကြောင်းသူကဆိုပါရတယ်။မြန်မာဒုက္ခသည်အများစုအခြေချနေထိုင်တဲ့အိန္ဒိယနာပြည်နယ်ဖိုဝင်းမြို့မှာရှိတဲ့အယ်လင်ကောင်တီမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း600ကျော်ရှိပြီးအဲ့ဒီထဲကအာရှသားစုစုပေါင်း150ကျော်မှာမြန်မာက100ကျော်ကူးစက်ခံထားရတယ်လို့ဖိုဝင်းမြို့ကကိုကျော်တက်က VOE ကိုပြောပါတယ်
။များသောအားဖြင့်ကလည်းအဲ့ဗမာပြည်သားတွေကဒီသောသောလိုဝက်ယုံလို့နော်ဒီလိုနေရာမျိုးတွေမှာလှုပ်လှုပ်ကြတာဟုတ်တဲ့ခါကျတော့အဲ့ဝက်ယုံနေကူးလာတဲ့လူတွေပေါ့နော်အဓိကကတော့နော်ဝက်ယုံတော့အဘအဘထုတ်တဲ့စိတ်ပေါ့နော်ဒီမှာဆိုရင်တော့တိုက်ဆန်လို့ခေါ်တာပေါ့အဲ့လိုနေရာတွေမှာအခုကူးလာမှာအာလူ2,300ရှိတဲ့စိတ်ပေါ့မှာလူ900ကျော်နော် 1,000 ကျော်အဲ့လိုကူးကြတယ
်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ဖို့ဖိုဝင်းမျိုးကစိတ်ယုံတွေကိုလွန်ခဲ့တဲ့2လလောက်ကပိတ်ထားပြီးပြီးခဲ့တဲ့သတင်းဘက်ကပြန်ဆဖွင့်တဲ့အတွက်အလုတ်သမားတွေစပြီးအလုတ်ဆင်းနေရတာဖြစ်ပါတယ်နှစ်လလောက်လော့ခ်ဒေါင်းလုပ်ပြီးအခုလိုစက်ယုံတွေပြန်ဖွင့်ချိန်မှာယောဂါကာကွယ်ရေးမလုပ်နိုင်သေးတဲ့အခြေအနေကိုလည်းကိုကျော်တက်ကအခုလိုပြောပြပါတယ
်အလုပ်တွေကိုအခုပြန်ဆင်းနေကြရတယ်ပေါ့နော်စက်ယုံတွေမှာတချို့ကအဲဒီကိုဗစ်ပေါ့စတစ်ပေါ့နော်ဟိုဖြစ်နေတဲ့လူတွေပေါ့သူတို့လက်မှတ်လည်းရှိတယ်ဒါပေမဲ့တစ်ပတ်ပြင်ပြန်ဆင်းရမယ်ဆိုပြီးတော့နော်ဒီအစိုးရရဲ့ဒီအက်ဒီပါတ်မန့်ဒီကျန်းမာရေးဌာနကအဲ့လိုမျိုးရှင်းပြချက်တွေကုမ္ပဏီတွေကိုပေးထားတဲ့အခါကျတော့ကုမ္ပဏီတွေကနေပြီးတော့အခုနော်ရိုးရိုးလူမပြောနဲ့ကျွန်တော်တို့ဒီဟိုဘာမှမဖြစ်သေးတဲ့လူပေါ့နော်အာ negative ပေါ့နော် negative တောင်မဟုတ်ပါဘူးနော်မဖြစ်ရသေးတဲ့လူတွေကတော့ထားပါတော့အခုအဲ့လိုမျိုးဆက်ထားပြီးသားလူ positive ဖြစ်နေတဲ့နော် covid ရှိပါတယ်လို့ပြောတဲ့လူတော့ပါပဲအတင်းကြားပေးပြီးတော့သင်ခံအသိနေရတယ်ပေါ့နော်ဆိုတဲ့အခါကျတော့အဲ့လိုတွေမဟုတ်ဘဲနဲ့ကျွန်တော်တို့ဒီတချို့အသားဆက်ဝင်ဆိုလဲပူဆိုးတာပေါ့နော်ဒီ web bar ထုတ်တဲ့စက်ယုံနေနော်အဲ့လိုမျိုးတွေဆိုလဲမသိမနေရသိကြရတယ်တော့လူတွေကဖြစ်လာလဲဆိုတော့အဲမှာလူသမားတွေကတယောက်နဲ့တယောက်ဒါဟိုအားနာကြတယ်ယုံကြည်မှုတွေကင်းလာကြတယ်ပေါ့နော
်အိန္ဒိယနာပြည်နယ်တစ်ခုလုံးကိုဗစ်ကြောင့်သေဆုံးသူပေါင်း1,600နီးပါးရှိပြီးမြန်မာအတိုင်းဝိုင်းအများစုရှိတဲ့အယ်လန်ကောင်တီမှာသေဆုံးသူ60ကျော်ရှိပါတယ်ရှင
်ကျွန်မခွန်ညိုပါရှင်အမေရိကန်ပြည်ထောင်စုဒဝန်ကိုရိုနာဗိုင်းရပ်စ်လူနာတွေတိုးလာနေတဲ့ဒေသတွေမှာဆေးဝင်တန်းတွေမလုံမလောက်ဖြစ်နေတဲ့အချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနည်းတဲ့နေရာတွေမှာတော့ဆေးရုံဆေးကတ်တွေမှာလူဝင်နေလို့ဆရာဝန်နဲ့ဆေးဝင်တန်းတွေအလုတ်ကယာယီရန်နာခံထားရတဲ့အကြောင်း VOA သတင်းတောက်ကယ်လိုရင်ပရက်စူတီရဲ့သတင်းလွှာကိုပြောပြပေးခြင်းပါတယ်အမေရိကန်ပြည်ထောင်စုအတွင်းကန့်သက်ပိတ်ပင်ချက်တွေကိုအခုအခါမှာပြည်နယ်တွေအလိုက်ဖြည်းဖြည်းချင်းပြန်ဖွင့်ပေးနေပါပြီ။ဒါပေမဲ့ COVID-19 ကပ်ရောဂါပိတ်ကြောင့်စီးပွားရေးထိခိုက်ပျက်ပြားခဲ့ရတဲ့ကန္တာတွေထဲမှာတော့လူအသက်ပေါင်းများစွာကိုကယ်တင်ပေးနေတဲ့ကျန်းမာရေးကန္တာလည်းပါဝင်ပါတယ်
။ This is day 22, you know, 14 hour days.
တရက်ကို14နာရီနှုန်းနဲ့နားရမရှိအလုပ်လုပ်နေတာဒီနေ့ဆို22ရက်ရှိပါပြီလို့အေဗီလာတို့ကနယူးယောက်ဆေးရုံမှာအလုပ်လုပ်ခဲ့တဲ့အခြေအနေကိုဒေါက်တာမိုက်ဝေဆင်က VOA ကိုပြောပြခဲ့တာပါဒါပေမဲ့လည်းနယူးယောက်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကျဆင်းလာတဲ့အတွက်ဇာတိတက်ဆက်ကိုပြောင်းချိန်မှာတော့အလုပ်လက်မဲ့ဖြစ်ခဲ့ရပါတယ
် There's a lack of patients to be seen so they don't need the staff so
လူနာတွေနဲ့တော့ဝန်ထမ်းတွေလည်းမလိုဘူးလေဒါကြောင့်လည်းတနိုင်ငံလုံးမှာသူနာပြုတွေဆရာဝန်တွေအလုပ်ပြုတ်တဲ့သူပြုတ်နားတဲ့သူလည်းနားနေကြရပါတယ်လို့သူကပြောသွားတာပါအေဗီလာတွင်အမေရိကန်မှာကူးစက်မှုအမြင့်ဆုံးတက်နေတဲ့အချိန်ပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုကဏ္ဍကဝန်တန်းပေါင်း 1.4 သန်းအလုပ်ပြုတ်သွားပါတယ်။ဆေးရုံတွေအတွက်အကျိုးမြတ်များလေရှိတဲ့လူနာတွေကိုယ့်ဘာသာကိုအကုန်ကြခံခွဲစိတ်ကုသကြရတဲ့အစီအစဉ်တွေဟာလည်းကိုဗစ်လူနာတွေထားဖို့နေရာလိုအပ်ချက်ကြောင့်ဖြတ်ခဲ့ကြရပါတယ်။ကပ်ရောဂါကြောင့်ဗန်ဒါရိတ်အကျက်တဲ့ကြုံရတဲ့ဆေးရုံငယ်တွေကတော့လုပ်ငန်းတွေပြတ်လူနေပါဖြစ်ခဲ့ရပါတယ်။COVID-19 လူနာတွေလက်ခံကုသပေးနေတဲ့ဆေးရုံစည်းကမ်းတွေကနေယောဂါကူးစက်မှာကြောက်ကြတာကြောင့်အရေးပေါ်လူနာတွေလည်းအလာနေပြီးဝင်ငွေရော့သွားပါတယ်။ ဦးနှောက်သွေးကြောပိတ်တဲ့အမျိုးသမီးလူနာတယောက်ဟာဆိုရင်လေအချိန်နှောင်းပြီးမှအရေးပေါ်ဌာနကိုရောက်လာတာမျိုးကြုံခဲ့ရတဲ့အကြောင်းနယူးယောက်လက်နော့ခ်ဟီးလ်စီယုံကဒေါက်တာရူချီတာဂန်ဒီကပြောပါတယ်
We could see this clot and it was massive and just all of us just felt this
ပိတ်နေတဲ့ပမာဏကတော်တော်ကြီးနေတာကိုတွေ့ရတော့ကျမတို့အားလုံးမချစ်တင်ခဲ့ဖြစ်ကြရပါတယ်ကျမတို့ကုသပေးနိုင်ရတဲ့ဖြစ်ရတဲ့လူနာတွေထဲမှာသူလဲပါပါတယ်ဖြစ်ဖြစ်ချင်း24နာရီအတွင်းသာကျမတို့စီရောက်လာမယ်ဆိုရင်သွေးကြောပိတ်နေတာကိုဖယ်ရှားပေးလို့ရပါတယ်လို့သူကပြောတာပါအရေးပေါ်ခန်းတွေကိုလူနာတွေတွန့်ဆုတ်ရှောင်ရှားကြတာကြောင့်ဆေးရုံတွေမှာဝင်ငွေရော့ကျလာတာနဲ့အမျှဆေးရုံဝန်တန်းတွေကိုလည်းရှော့ချနေကြရတာပါတချို့နယ်ဘက်ကဆေးရုံတွေမှာလည်းအရေးပေါ်ခန်းတွေမှာဆရာဝန်တစ်ယောက်နှစ်ယောက်လောက်နဲ့ပဲကုသပေးနေကြပါတယ်ဒေါက်တာ KK မိုဒီကဆရာဝန်တွေ 23,000 ပါတဲ့အရေးပေါ်စောင့်ရှောက်ရေးကျန်းမာရေးဆေးခန်း EMDOCS ကိုတည်ထောင်ထားသူပါဝန်ထမ်းအင်အားမလုံလောက်ဘူးလို့စင်ကြေပေးရင်အလုတ်ဖြုတ်ခံရမယ့်အခြေအနေမျိုးနဲ့ဆရာဝန်တွေအလုတ်လုံနေကြရတယ်လို့သူကပြောပါတယ
် If there is a multi-car pileup just outside the hospital we need people
တကယ်လို့များဆေးရုံအပြင်ဘက်မှာကားတွေဆင့်တိုက်ခဲ့ပြီးဆိုပါတော့ကျမတို့မှလူရင်အားလိုပါတယ်ဒါမျိုးကဘယ်ချိန်ဖြစ်မလဲဆိုတာလဲကြိုပြီးတော့သိနိုင်တာမဟုတ်ဘူးအရေးပေါ်လူနာတွေကဘယ်ချိန်ရောက်လာမလဲဆိုတာလဲမသိပါဘူးဒါကြောင့်အများအားဖြင့်အဆင်သင့်လှုပ်ထားရမှာပါလို့သူကပြောပါတယ်ဗန်ဒါရီအခက်ခဲမုန်တိုင်းနဲ့အများအားဖြင့်ရင်ဆိုင်နေရတဲ့အမေရိကန်ဆေးရုံတွေအနေနဲ့အခုချိန်ဟာဟာရီကိန်းမုန်တိုင်းနဲ့ရင်ဆိုင်နေရသလိုပဲလို့ဒေါက်တာမူရီကပြောပါတယ
် This is not just an industryThis has become an industry.
ဒီလောက်ကိုကုန်ထုတ်လုပ်ငန်းတစ်ခုလို့သဘောမထားတင်ပါဘူး။လူတစ်ယောက်ကတခြားတစ်ယောက်ကိုစောင့်ရှောက်ပေးတာမျိုးပဲဖြစ်တင်ပါတယ်လို့သူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်အရေးပေါ်အကူအညီဖြစ်အမေရိကန်အစိုးရကမတ်လထဲမှာဒေါ်လာ1 trillion ထောက်ပံ့ရမှာဘီလီယံ100ကိုတော့စျေးရုံတွေမှာအရှုံးပေါ်ခဲ့တာတွေကိုကာမိအောင်သုံးစွဲခဲ့တာပါ။ဒါပေမဲ့လည်းအစိုးရရဲ့အကူအညီတွေဟာထိရောက်မှုတိတ်မရှိဘူးလို့လည်းနှစ်အတော်ကြာအတွင်းပထမဆုံးအချိန်အလုပ်ရဖို့ရှောက်လွှာပြန်ရေးနေရတဲ့ဒေါက်တာဝီဆင်ကပြောပါတယ်။ကျွန်မခွာညိုပါရှင်
။စျေးရည်တိမှနေတဲ့ရခိုင်ပြည်နယ်မှာဒေသခံရသားတွေကိုတန်တရားနဲ့ဖမ်းဆီးပြီးအကြမ်းဖက်တိုက်ဖြတ်ရေးဥပဒေတွေနဲ့တရားစစ်ဆေးမှုတွေပုံများလာနေတဲ့အခြေအနေကိုပြောပြပေးရှင်းပါတယ်။ကျွန်တော်တက်နိုင်ပါအစိုးရတက်နေရခိုင်လက်နက်ကိုင်ရဲ့ဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအရသာတွေကိုတန်တရားနဲ့ဖမ်းဆီးတရားစစ်ဆေးတာတွေအခုရက်ပိုင်းလပိုင်းတွင်းမှာပုံများလာတာပါတောင်ကုန်းမြို့နယ်စေဗင်သာရဲကော်မတီဥက္ကဋ္ဌဦးဇီယာကျော်ပါဝင်သူကပြီးခဲ့တဲ့ရက်ပိုင်းကဖမ်းဆီးခံခဲ့ရတယ်လို့ဦးဇီယာကျော်ရဲ့ညီဖြစ်သူကိုတောင်ကုန်းမြို့မှရဲစခန်းကမနေ့ကဆက်လက်ဖမ်းဆီးခေါ်ဆောင်တော့တယ်လို့ဦးဇီယာကျော်ရဲ့ရှင်းနေတော်တင်ကီမောင်ကပြောပါတယ်ည
ီကအကြေကြေကြော်ရမရှိရမရှိရတဲ့ကောင်လို့နော်ဒီမှာဒီမှာတရားရုံးကိုသူလာပြီးစောင့်နေတဲ့ဒီမှာ7နာရီဒီမှာဒီကဲကြောင်ကြီးလာပေါ်တော့တောင်းဥစခန်းကလေအတန်းပဲအတန်းတက်90စမ်းနေသေးတယ်အမှုရှင်ကတော့မဟုတ်ဘူးရမရှိက
လက်ရှိချင်းဒီတောင်ကုန်းမြို့နယ်ကဥစည်ရကျော်ပါဝင်ဖန်စီထသူတွေကိုဗမာထားတယ်ဆိုတာကိုမသိရသေးတာကြောင့်ဖန်စီခံရသူတွေရဲ့မိသားစုဝင်တွေကစိုးရိမ်နေကြတယ်လို့ရှင်းနေတော်တင်ကြီးမောင်ကဆက်ပြောပါတယ်။အေအေဖွဲ့ကိုအကြံဖက်ဖွဲ့ဖြစ်အစိုးရကမတတ်မခင်ကလေးကရခိုင်ပြည်နယ်တွင်းမှာအကြံဖက်တိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့တရားစွဲဆိုခံထားရတဲ့အမှုပေါင်း100ကျော်မှရှိတယ်လို့ရခိုင်ပြည်နယ်ဥပဒေ6ဦးကျော်လာထွန်ကပြီးခဲ့တဲ့မေလ20ရက်နေ့ကရခိုင်ပြည်နယ်လွှတ်တော်မှာပြောဆိုထားပါတယ်။ရခိုင်ပြည်နယ်တွင်းမှာဒေသခံရသားတွေကိုတန်တရားတစ်ခုတည်းနဲ့ဖမ်းဆီးတာမျိုးမဟုတ်ပဲတက်တယ်ထောက်ထားခိုင်ခိုင်လုံလုံနဲ့တရားစွဲဆိုမိဆိုရင်အခုလောက်ထိတရားစွဲဆိုခံရသူတွေများလာစရာအကြောင်းမရှိဘူးလို့တစင်ဥပဒေထောက်ကူရုပ်ဖွဲ့ကဒါရိုက်တာရှင့်နေကိုငင်းချိုင်းကပြောပါတယ်
သူတို့ကိုတရားစွဲနိုင်လောက်တဲ့အချီတက်တယ်ခံအထောက်အထားပါလေရှိနေပေါ့ပုံစံကကျွန်တော်တို့စစ်စစ်ပေါ်ပေါင်းရှဲအရာပဲတွေ့တယ်ဆိုတော့အဲ့ဒါအယံလူတွေကိစ္စဘလို့စစ်စစ်ဘလို့ဒီနေနဲ့စစ်စစ်တယ်ဆိုတဲ့ဟာကတပိုင်းဖြစ်နေအဲ့ဒါမြေပေါ်တို့ရှာဖြစ်တယ်ဆိုတော့အဲ့လိုစစ်စစ်တဲ့အခါမှာပေါ်ပေါင်းတဲ့အခါကိုဘယ်လောက်ဟိုထောက်ခံတဲ့တက်တွေတွေဘယ်လိုရှိလောက်ထိရှိနေပေါ်တော့အဲ့ဒီပုံမှာပဲတရားစွဲရတော့ကျွန်တော်တို့ဒီတရားစွဲကိစ္စဟာဒီလောက်ကြီးအများကြီးဖြစ်လာနိုင်တဲ့အကြောင်းမရှိဘူးလို့ကျွန်တော်တို့ယူဆပါတယ
်အခုလိုဒေသခံတွေကိုတန်တရားတွေနဲ့ဖန်စီတရားစွဲဆိုနေတာတဲ့ကြောင့်ဒေသခံတွေလုံခြုံမှုမရှိတော့တယ်လို့မလိုလားအတဲ့ပြဿနာတွေဖြစ်လာနိုင်တယ်လို့လည်းသူကဆက်ပြောပါတယ်
အဓိကတော့နေဒီမှာနေတဲ့အခါမလုံးချုံမှုပေါ့ကျွန်တော်တို့နေမှာရှိနေတဲ့လူပြိုအွေပြိုအွေတွေကျွန်တော်တို့ဒီအွေကောင်းတွေပေါ့အွေကောင်းတွေရဲ့မိမိအိမ်မှာမိမိရဲ့အိမ်မှာနေတဲ့ပုဂ္ဂလိကလုံချုံမှုဟာဘယ်လိုမှလုံချုံမှုမရှိတော့ဘူးအဲ့လိုပြောလို့ရတယ်သူတို့ရဲ့မလုံချုံမှုသူတို့ရဲ့ကြောက်စိတ်အဲ့ဟာတွေရှင်ကျွန်တော်တို့တခြားသောကျွန်တော်တို့မျောလေးမထားတဲ့ကိစ္စရဲ့တွေ့ကြတာကဖြစ်တော့နိုင်ပြီပေါ့
စီရေးပြင်းထန်နေတဲ့ရခိုင်ဘက်မှာတပ်ဖက်ကရသားတွေကိုဖမ်းဆီးစစ်ဆေးတရားစွဲဆိုတဲ့အခါမှာတက်တယ်ထောက်ထားခိုင်ခိုင်လုံလုံနဲ့ဖမ်းဆီးသိမ့်တယ်လို့နိုင်ငံရေးလေးလာတုံးသက်သူဦးမုံမုံဆိုးကပြောပါတယ်
တ
ဒီလိုဖန်စီညာရဲ့ကိစ္စတွေမှာတော့လူကတော့စစ်စစ်ကာလာတဲ့မှာတန်တရားဖြစ်ပွဲရှိတဲ့လူမှမြတ်ကိုဖန်စီတယ်သူပါတယ်ဒါပေမဲ့လုံလောက်တဲ့ထောက်ထားတွေရှိလို့လိုအပ်တယ်လုံလောက်တဲ့ထောက်ထားမရှိဘဲနဲ့တန်တရားဖြစ်တဲ့အနေထားမျိုးပဲဖန်တော့တရားရုံးရောက်လို့မှာပဲထောက်ထားမရှိဘဲနဲ့အဲ့တော့ကျွန်တော်အနေနဲ့မြင်တာကတော့ဒီတန်တော်စစ်ကြောင်းနေတယ်နေတယ်ဒီနှစ်ပတ်သက်တဲ့သို့မဟုတ
အဲ့ရခိုင်လက်နက်ကင်ဖွဲ့ကိုကျန်းဖက်အဖွဲ့အစည်းဖြစ်အစိုးရကမတမ်းမခင်ကလေးကအဲနေနဲ့ကျန်းဖက်လောက်ရတဲ့ပို့ကျူးလုံလာတယ်လို့မြန်မာစစ်တပ်ပြောခွင့်ရသူဗိုလ်မှုချုပ်စုံမင်းထွန်းကတင်ထောက်တွေကိုပြောခဲ့ပါတယ်အဲဖက်ကတော့မြန်မာတပ်မတော်ဖက်ကစစ်စင်ရေးတွေတိုးလုံလာတာတွေကြောင့်တိုက်ပွဲတွေပိုဖြစ်လာရတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ကျွန်တော်တန်းနိုင်ရခိုင်ကနေတင်
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းစီစဉ်ကိုနားဆင်ရပါမယ်။ COVID-19 ကာယရောဂါကြောင့်တစ်ကမ္ဘာလုံးမှာစီးပွားရေးအရာထိခိုက်နစ်နာနေတာကတော့အသေးချာပဲဖြစ်ပါတယ်။ဖွံ့ဖြိုးပြီးဖွံ့ဖြိုးဆဲဆင်းရဲချမ်းသာဘေးနိုင်ငံမှမလွတ်ပါဘူးမြန်မာနိုင်ငံလိုခွန်ပြိုးထုတ်တက်မှုအားနေစေနိုင်ငံတစ်ခုဆင်းရဲတဲ့နိုင်ငံတစ်ခုအနေနဲ့စီးပွားရေးအရာဘယ်လောက်ထိခိုက်နေပါပြီလဲ COVID-19 စီးပွားရေးကုစားမှုစီမံကိန်းကိုအကောင့်ထဲပေါ်နေတာကရောတိုးတက်မှုမြင်နေရပါပြီလားဒီစီမံကိန်းဟာတကယ်တမ်းပွင့်လင်းမြင်သာပြီးညှတာမှုရှိပါရဲ့လားဒီစီမံကိန်းကိုအောင်အောင်မြင်မြင်အကောင့်ထဲပေါ်နိုင်ဖို့ဘာတွေလုပ်သင့်ပါသလဲစာရာတွေနဲ့ပတ်သက်ပြီးပြည်တော်စုလွတ်တော်စီးပွားရေးအကြံပေးပုဂ္ဂိုလ်ဦးစောဖေဝင်းစီးပွားရေးပညာရှင်ဦးမင်းခင်တို့နဲ့သုံးသပ်ဆွေးနွေးထားပါခင်ဗျာ။ကျောင်းသောပြည်ဝင်တဲ့ဆောင်မင်းခင် VOA စီစဉ်မှာပါဝင်ဆွေးနွေးပြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီနေ့ COVID-19 ကြောင့်တိုင်းပြည်စီးပွားရေးဘလောက်ထိနေတယ်လဲဘလို့ကြံလဲထူထောင်ထားအောင်လုပ်ကြမလဲစသဖြင့်ဆွေးနွေးကြဖို့ဖြစ်ပါတယ်။ဆိုတော့ပထမဦးဆုံးကျောင်းသောပြည်ဝင်ဒီလက်ရှိအခြေအနေမှာမြန်မာနိုင်ငံအနေနဲ့ပေါ့နော် COVID-19 ကြောင့်စီးပွားရေးထိခိုက်နေတာကကျွန်တော်တို့ခန့်မှန်းခြေပေါ်ဆရာရဲ့ GDP အနေနဲ့တို့ကလည်းဟိုကြက်ငွေတန်ဖိုးအဖြစ်ဆိုရင်ဘယ်လောက်လောက်လို့ဆရာပြောနိုင်မလဲ
ကျွန်တော်ကတော့မှန်းကြည့်တာပေါ့နော်ကျွန်တော်တို့ရဲ့ GDP ဘာညာစီးပွားရေးလုပ်ငန်းတွေကြာဆင်းတဲ့ဥစ္စာရာခိုင်နှုန်းအဖြစ်ဆိုလို့ရှိရင်တော့ကအနည်းဆုံး 10% လောက်တော့ညော့သွားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာ 10% ဆိုတာကဘယ်လိုဟာရဲ့ 10% ပါလဲဆရာ
အဲကျွန်တော်တို့ကပေါ့နော် GDP ပေါ့နော်စုစုပေါင်းတိုင်းပြည်ရဲ့ထုတ်ကုန်ရဲ့10% လောက်တော့ကျော့သွားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
10%ဆိုတာ
မူလဖြစ်နိုင်တာတဲ့10%လောက်ကျော့သွားလိမ့်မယ်ဒါအနည်းဆုံးပေါ့နော
်ဟုတ်ကဲ့
10%များရင်များဖို့ရှိပါတယ
်ဟုတ်ကဲ့10%ဆိုတာမနည်းဘူးလို့ပြောရမှာပေါ့ဆရာနော
်ဟုတ်ကဲ့10%ဆိုတာမနည်းပါဘူးခင်ဗျာဟိုကမ္ဘာဒီပြည်များကလည်းပဲ 9. something ရှိတယ်လို့ project များထားတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆောင်မိခင်တွေနဲ့ရောဆောင်မိခင်ကတော့ဒီပြည်ပမှာထိတွေ့တာကိုဆွေးနွေးတာကိုတွေ့ရတဲ့လုပ်ငန်းရှင်တွေနောက်ကိုကိုယ်လည်းမြင်တွေ့နေတဲ့အခြေအနေအရာကိုရောလက်ရှိမှာစီးပွားရေးအခြေအနေကဘယ်လောက်ထိထိခိုက်နေပြီလို့ဆရာတွေ့ထားပါလဲခင်ဗျာ
ဟုတ်ကဲ့ဟိုတိုင်းပြည်စီးပွားရေးတော့ဟိုထိခိုက်နေပေါ့နော်တိုင်းရိုက်ထိခိုက်တာတွေဒေသကုံတွေရေးလို့ခီးသွားလုပ်ငန်းတို့ဒီစားစီဖင်တိုင်းရိုက်ထိခိုက်တာတွေရှိနေပြီနောက်ကျွန်တော်တို့ထုတ်ကုန်လုပ်ငန်းတွေမှာလည်းထိခိုက်တာရှိတယ်ကမ္ဘာဘဏ်ကတော့နေ့ရက်ကတည်းကထိခိုက်ပြီလို့စောစောပိုင်းကမှန်းထားတာရှိပါဒါပေမဲ့ဆရာဦးသောဖေဝင်ပြောလို့ပဲဒီတဲ့ပို့နိုင်ပါတယ်ပို့နိုင်တယ်ဆိုတော့ဟိုခေတ္တကကျွန်တော်တို့ဒီမှာမှားရခေတ္တကတိုင်းပြည်တရားဝင်စီးပွားရေးရှိသလိုခမန်းရခက်တဲ့ပုံမှန်မဟုတ်တဲ့စီးပွားရေးကဏ္ဍလည်းရှိနေတာ။ရှိနေတော့မှားရတော့တော်တော်ခက်ပါတယ
်။ဟုတ်ကဲ့
။ဒါကဂိုင်းလုံးနဲ့ဆရာဂိုင်းလုံးကြားထိခိုက်သွားနိုင်နေဆိုတော့ဟိုဒါလက်တွေ့ကြတယ်လို့ယူဆပါတ
ယ်။ဟုတ်ကဲ့။တော့အခုကလည်းပဲကျွန်တော်တို့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ထိခိုက်တဲ့စီးပွားရေးတွေပြန်လည်ထူထောင်ဖို့ဆိုပြီးတော့ CERP ပေါ့နော်။ပြန်လည်
โอเคโอเคเอาอย่างนี้สีเสร็จแล้วอกองแท้พอนี่ล่ะครับโอเคครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับ အဲ့ဒါဆိုရင်သူကတီစီအာဘီတရားဝင်မကျင့်ညာခင်ကလေးကလုပ်နေတာပေါ့เนาะဥပမာအဖြစ်ဆိုတာဆိုဘန်တိုးနှုံလျှော့တာလို့ဟာမျိုးပေါ့เนาะအဲ့ဒါတွေကစပြီးတော့လုပ်နေပြီးပါပြီလုပ်ခဲ့ပြီးတဲ့ဥစ္စာကြီးလည်းရှိပါတယ်နောက်ပြီးတော့မှအဆုနက်ပေါ်ဆိုဘောဆိုတဲ့ဥစ္စာတွေကလည်းပဲသူတို့လုပ်နေတာအခုဆိုလို့ရှိရင်တော်တော်လေးခရီးရောက်နေပါပြီခင်ဗျာ
โอเคจังหวะเมื่อกี้นี่เนี่ยอ๋อดีซีอาร์พีเนี่ยเตรียมหมู่เสียบาริตุ้ยทาบาบีเลยครับเนี่ยโอเคจังหวะเมื่อกี้นี่เนี่ยอ๋อดีซีอาร์พีเนี่ยเตรียมหมู่เสียบาริตุ้ยทาบาบีเลยครับเนี่ยโอเคจังหวะเมื่อกี้นี่เนี่ยอ๋อดีซีอาร์พีเนี่ยเตรียมหมู่เสียบาริตุ้ยทาบาบีเลยครับเนี่ยโอเคจังหวะเมื่อกี้นี่เนี่ยอ๋อดีซีอาร์พีเนี่ยเตรียมหมู่เสียบาริตุ้ยทาบาบีเลยครับเนี่ยโอเคจังหวะเมื่อกี้นี่เนี่ยอ๋อดีซีอาร์ ုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကသူတို့အတွက်ပြန်တောင်းတဲ့ပမာဏဟာအစိုးရကတော့ဒီဘူဗန်ကနေပြီးတော့ဒါလာကုနာစီးရပြီးပါတဲ့ချက်ပေါ့နော်ဘူဗန်ကနေဝေချီရပမာဏနဲ့ဆိုရင်ပူတော်များနေသေးတယ
်ဟုတ်ကဲ့
ဆိုတော့သူခတ်တဲ့ရင်နဲ့သူသုံးနေတာလေလေတလုံးဖြစ်နေတဲ့အခြေအနေရှိတယ
်ဟုတ်ကဲ့
အဲ့တော့အမရဘူးလို့အမရနိုင်သေးဘူးလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ကျောင်းသူဘေဘေကျွန်တော်ရှေ့ပိုင်းမှာအစောပိုင်းတော့ကဒီစီးရပြီးစားထွက်တဲ့အစောပိုင်းတော့ကျွန်တော်သတိထားမိတာတချို့လုပ်ငန်းရှင်တွေကစောရကတက်တာတွေရှိပါတယ်သူတို့လူတာကဘလောက်ပေါ့နော်တကယ်ရတာကြတော့ဟိုစင်ပစံနှမ်းပတ်တယ်လို့ပဲလို့ပြောတဲ့အခါကျတော့အဲ့ဒီပုံမှာရောစီးရပြီးကိုအကောင့်ထဲဖွင့်နေတဲ့လူတွေသတိထားမိပါရဲ့ဆရာဒီလိုလုံလောက်လောက်ပေးနိုင်ဖို့လားလာကရောဘလို့လဲဆရာလုပ်ငန်းရှင်တွေဘက်ကသူတို့ဘလောက်
ပေးနိုင်တာကတော့လုံလောက်လောက်လောက်ပေးနိုင်ဖို့ဆိုတာကတော့ဟိုငွေကြေးအခက်ခဲပေါ့ဗျာခင်ဗျားတို့လည်းပဲသိပါတယ်ဗျာဟိုဟာโอ้บัดเจ็ตก็สะเรียแล้วเป็นลงงวยปะနေတာကိုลงงวยปะနေတဲ့บัดเจ็ตเนี่ยအခုဆိုလို့ရှိထပ်ပြီးတော့ลงงวยလည်းပဲတိုးသွားမယ်ပေါ့เนาะအဲ့တော့အစီအစဉ်တွေလုပ်တဲ့အထက်တဲ့မှာလုပ်ငန်းရှင်တွေကိုကူညီဖို့လို့ရာဆိုပြီးတော့ကစီစဉ်တာကတော့ပထမစီစဉ်တဲ့ဥစ္စာတော့မှတ်ပါတယ်သူတို့လုပ်ငန်းရှင်တွေဘက်ကကြည့်လို့ရှိရင်စင်ပစာနံပါတ်တို့ပဲဖြစ်ပါတယ်ဒါမှမဟုတ်အခုနောက်ပိုင်းမှာတော့ကဒီဟို IMF ကရော IDA ရောအဲ့ဒါချင်းငွေတွေပေးတာရှိပါတယ်ချင်းငွေဆိုလို့ရှိရင် IMF ကပေးတဲ့ချင်းငွေဆိုတော်တော်များတယ်ပေါ့နော်အဲ့ဒါတွေပါသုံးနိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကအဆင်ပြေသွားတော့ပါတယ်အဲ့ဒါကိုလည်းပဲဘလောက်ချင်းငွေရတယ်ဘလူတွေရတယ်ဆိုတာကိုလည်းပဲသတင်းစာထဲမှာချက်ပြီးတော့ကြေညာနေတာကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ဆရာဒီနေ့မှကျွန်တော်တခုလေးပေါ့နော်စောပိုင်းဒီချင်းငွေထုတ်ပေးတဲ့အထဲမှာဆိုရင်ဒီဝင်ကြီးနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းပါလို့ဝေဖန်တာလည်းရှိပါတယ်ဆရာအဲ့ဒါကရောဘလူများဖြစ်သွားတာပါလဲဆရာဘာများပြောပြနိုင်ပါမလဲ
အဲ့ဒါကတော့ဗျာဒါတော့ဒီလိုပဲဖြစ်ချင်းလည်းပဲဖြစ်နိုင်တာပေါ့နော်ဥမာဟိုချင်းငွေရဖို့လို့ရအတွက်လုပ်ငန်းတွေကိုဟိုတတ်မှတ်တဲ့ပေါင်တွေကဝင်တဲ့လုပ်ငန်းတွေကိုချိဖို့ဆိုပြီးတော့ကလျှောက်လာတွေတင်ခိုင်းတယ်ဗျာ
ဟုတ်ကဲ့
အဲ့လျှောက်လာတွေတင်တဲ့အပေါ်မှာရွေးချယ်တာပေါ့ဗျာအဲ့တော့အဲ့ဒီရွေးချယ်တဲ့အထက်မှာတော့ကဖြစ်လေဖြစ်တာရှိတဲ့ပုံစံအတိုင်းပဲဟိုနှိစရာတွေကတော့ဖြစ်သွားနိုင်တာပေါ့ဒါတော့ရှိနိုင်တယ်လို့ပဲကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဝင်းခင်ရောအဲ့ဒီပေါ်မှာဘယ်လိုနားလည်မိလဲဆရာ
အဲ့ဒါကမထူးဆန်းမှုဗျဒါကအင်မတန်ဟိုရှေ့ဆက်ပြီးတော့ထောက်ပံ့ပေးတဲ့ဥစ္စာမှာလဲဒါအများကြီးသတိထားရမယ်ပြောင်းပြပြင်ရမယ်သိစလို့ကျွန်တော်တို့မြင်တယ်ဘာလို့လဲဆိုတော့ဒီဒလော့စေဟို relief ပေါ့ဟိုတက်တာကိုခါနေပြန်ပြီးတော့နလန်ထူဖို့ပို့ပြီးတော့တက်ဖို့အတွက်အကုန်လုံးကချိန်ဆက်ပြီးသွားရမှာ
ဟုတ်ကဲ့ဗျ
သွားရမှာဆိုတော့ဒီနေ့တစ်ခုလုံးကိုပြင်တဲ့အထဲမှာထည့်ပြင်မှရမယ်ဒီကိစ္စပဲ
ဟုတ်ကဲ့ဆရာဆိုတော့ဆရာဦးဖေဖေဆိုတော့စီးရပီကအကောင့်ထဲပေါ်ဖို့အတွက်ပေါ့နော်တကယ်အောင်မြင်ဖို့ထီရောက်ဖို့လုပ်ငန်းတွေထူထောင်အောင်ပြန်ဖြစ်ဖို့ဆိုတာမှာဆရာဦးနဲ့ပြောသလိုတိုင်းပြည်ကဆင်းရဲတဲ့အခါကျတော့ဘန်ဒံငွေပိုင်းချွရင်းအားနည်းချက်ကတော့တည်ကြပါတယ်ဒါအပြင်တခြားဘလို့အကန့်အသတ်တွေများရှိနေသေးလဲဆရာ
ပထမဆုံးပြောချင်တာကတော့ဗျာစီးရပီကတော့သူကခေါ်ထားတာတော့စီမံကိန်းလို့ခေါ်ထားတာပေါ့ဗျာသို့တော်လည်းပဲဟိုကျွန်တော်တို့ဒီပညာရရှုထောင့်ကကြည့်မယ်ဆိုလို့ရှိရင်တော့စီမံကိန်းရဲ့လက္ခဏာရနေတော့တကယ်မကိုက်ဘူးပေါ့နော်စီရပီဒီသူက program ပဲဗျတကယ်တော့ဘာတွေလုပ်မယ်ဆိုတဲ့အစီအစဉ်တွေကိုချပြထားတာပဲရှိတယ်လေအဲ့တော့အဲ့ဒီအစီအစဉ်တွေကိုအကောင့်ထဲပေါ်ဖို့လို့ရအတွက်ငွေကြေးဘယ်လောက်လိုအမယ်အဲ့ဒီလိုအပ်တဲ့ငွေကြေးကိုဘယ်လို finance လုပ်မယ်စတဲ့တိကျပြသားတဲ့ပုံစံမျိုးမပါဘူးဗျ။အဲ့ဒါကြောင့်လည်းပဲခုနအမိကန်လည်းပဲပြောတယ်ပေါ့နော်။သူစပြီးတော့သုံးဖို့လို့ရာတတ်မှတ်ပေးတဲ့ငွေအားဒါမလုံတော့ဘူး။ဒါသာခုနပြောသလိုပဲပေါ့နော်။ဟိုပါမာကျငွေအားဖြင့်ဘီလီယံ100ကိုစပြီးတော့သူတို့သုံးဖို့လို့ရာရည်ပဲတယ်။အဲ့လောက်ပဲဒါလောလောဆယ်ကပေးနိုင်တယ်။အဲ့ဒီပေးတာတောင်မှပဲဘယ်ကပေးတာလဲဆိုတော့ကျွန်တော်တို့အစိုးရရဲ့အရေးပေါ်ရံမုံငွေရဲ့နောက်တစ်ခါဟိုလူမှုဖူလုံရေးမှာစုဆောင်ထားတဲ့ငွေတွေရဲ့အဲ့ဒါတွေနဲ့စပြီးတော့ပေးရတာခင်ဗျအဲ့ဒါပေးတဲ့အပြင်ကိုနောက် budget မှာဒီ2019-20 budget ပေါ့နော်အခုလက်ရှိ account ထဲပေါ်နေတဲ့သုံးနေတဲ့ budget အဲ့ဒီ budget မှာအများဆုံး 10% အဲ့ဒါကိုပါဖြတ်ပြီးတော့ဒါအဲ့ဒီကပိုက်ဆံနဲ့သုံးမယ်ဆိုပြီးတော့သူတို့အစီအစဉ်ထဲမှာထည့်ရေးတယ်ခင်ဗျအဲ့ဒီမှာလည်းပဲ 10% ဆိုတာမှာအကုန်လုံးကိုဖျားရိုက် 10% လည်းမဟုတ်ဘူးဗျာ maximum 10% ဆိုတော့အဲ့ဒီမှာလည်းပဲရှင်းစစ်ကြတာပေါ့ဗျာ
ဟုတ်ကဲ့ဗျာ
ဟိုဝန်ကြီးဌာနတွေကအလားသူတို့ကလက်ရှိ account တွေပေါ်နေစေဖြစ်တဲ့အတွက်ကြောင့်မို့လို့ဟလာဘလောက်တော့ဖြစ်ရင်လက်လွန်နေတယ်ဆိုတဲ့ပုံစံမျိုးတွေဖြစ်တယ်အဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကတော့19-20 budget ရဲ့ဟို 10% ပေါ့နော်အဲ့ဒီကနေဖြတ်မယ်ဆိုတာပြောလိုက်ပြမယ်လို့အဲ့ဒီဒီ CRB ထွက်လာတဲ့အချိန်မှာကလွတ်တော်မှာ supply budget ကရောက်နေပြီ
။ဟုတ်ကဲ့
။အဲ့တော့အဲ့ဒီ supply budget ကိုလည်းအခုလွတ်တော်ကအတည်ပြုပေးလိုက်ပြီ။ဆိုတော့အဲ့ဒီ budget ထဲကပါသလားမပါဘူးလားပေါ့နော် including ဟိုလား supply လားနော် excluding supply လားစတဲ့အဲ့ဒီအချက်ကလည်းပဲရှင်းရှင်းလင်းလင်းမပါဘူးခင်ဗျ။ဟု
တ်ကဲ့
။အဲ့ဒါကြောင့်မို့လို့ငွေရေးချေးရေးအရာပြောရင်လိုအပ်သလောက်မဖြစ်ဘူး။ဒါကြောင့်ရတဲ့လူတွေကလည်းပဲလုံလုံလောက်လောက်မရဘူးဆိုတာကလည်းဖြစ်နိုင်စရာရှိတယ
်။ဟုတ်ကဲ့။
ဒါပေမဲ့အခုနောက်ပိုင်းမှာတော့ကျွန်တော်တို့ကခုနကကျွန်တော်ပြောတဲ့အတိုင်းပေါ့နော် IDA တို့ဒီ IMF တို့ကနေပြီးတော့ခြေမဲ့ပိုက်ဆံတွေရှိတယ်။အဲ့ဒီဥစ္စာကိုလည်းပဲလွှတ်တော်မှာစီမံဘာနာဆက်မှုဒုတိယဝန်ကြီးတင်ပြသွားပြီးပြီပေါ့နော်
။
အဲ့ဒီချင်းငွေတွေပါရမယ်ဆိုလို့ရှိရတော့ပိုးပြီးတော့ကလုံလုံလောက်လောက်ကလေးပေါ့နော်။အများကြီးများများတရားလေးပေးနိုင်လိမ့်မယ်လို့ကျွန်တော်တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆောင်းမင်းခေရောဒီ CRB ကိုကြည့်ပြီးတော့ဆရာအနေနဲ့ဘယ်နေရာမှာလိုအပ်ချက်ရှိနေတယ်လို့ဆရာတွေးမိတယ်ခင်ဗျာ
CRB နေနေကတော့သူကအစိုးရရန်တရားပေါ်မှာမူတည်ပြီးတော့ဘလာတော့မှာဘူးဗျာတော့မှာဆိုတော့ဟိုလက္ခဏာတွေကတိုင်းပြည်မှာလွန်ခဲ့တဲ့နှစ်ပေါင်းများစွာရောပြီးခဲ့တဲ့နှစ်တည်မှာရောတိုးတက်ဖွံ့ဖြိုးရေးအတွက်ဟန်တာဖြစ်နေတဲ့အချက်တွေကဘက်ဆုံပေါ့နော်ဘက်ဆုံငါရှိနေသေးတာရှိနေသေးတော့အခုလိုရေးပေါ်ဖြစ်လာတဲ့ချိန်မှာခုနကဘန်ဒန်ငွေသုံးဆွဲမယ်ဆိုတဲ့ချိန်မှာတောင်မှဟိုဘီလီယံတရားဆိုတာကအင်တာနက်ရုံနဲ့မကဘူးကျွန်တော်တကယ်ချင်းလွတ်တော်ကိုယ်စားလှယ်တယောက်စကားနဲ့ပြောလို့ရှိရင်ဘီလီယံ100-300-500ဆိုတာကအစိုးရဘတ်ဂျက်ထဲမှာဘယ်နေရာမှဆိုဟိုထိုက်ထုတ်လို့ကလော်ထုတ်လို့ရတယ်လို့သူကအဲ့လိုသုံးတယ်ဆိုတော့အဲ့လိုရှိနေတယ်ဆိုလိုတာကဘတ်ဂျက်ကဟုတ်ပါပြီတော့မလို့တဲ့ဟာတွေကအများကြီးရှိနေတယ်ဆိုတော့ဖြစ်တယ
်ဟုတ်ကဲ့
ဖြစ်တော့အဓိကအရေးကြီးတာကအကောင့်ထဲပေါ်တာပေါ့နော်ခုနကအစီအစဉ်မှာဓာတ်တွေလုပ်မယ်ဆိုပေမဲ့အဲ့ဓာတ်တွေရဲ့တက်ရောက်မှုနော်အကျိုးရှိဆုံးတက်ရောက်မှုအကောင့်ထဲပေါ်နိုင်တဲ့အခြေအနေမှာအဓိကအားလေးမြင်ပါ
ဟုတ်ကဲ့ဆိုတော့ဆရာဦးဆောင်ဖေဝင်ဒီ CRB ကိုအကောင့်ထဲပေါ်တဲ့နေရာမှာခုနောက်လိုပေါ်လိုအပ်တဲ့လုပ်ငန်းတွေကရှောက်ပြီးတော့ချပေးဆိုတော့ကျွန်တော်တို့ဒီနေရာမှာဒီပွင့်လင်းမြင်သာမှုမျှတာမှုအဲ့ဒီအပိုင်းနေရောအနေနဲ့ရောခိုင်မာဘယ်လောက်များရှိလဲဆရာ
အဲ့ဒါတွေကတော့တိတ်ကြော်လဲပွင့်လင်းမြင်သာမှုလဲမရှိသလိုတော့အောက်ကိုလောက်တဲ့ပုံစံမျိုးတော့လည်းပဲမတွေ့ရဘူးပြစ်လို့လဲဆိုတော့ဒါအရေးပေါ်စီစဉ်ရတာဖြစ်နေတယ်အရေးပေါ်စီစဉ်ရတာဖြစ်နေတော့ဒါကခုနပြောတဲ့အတိုင်းပဲပေါ့နော်ဟိုပါပေါ့လက်တင်ရဆိုတော့ခေါ်ပြီးတော့ကျွေးချတာမျိုးလည်းပဲရှိကောင်းရှိနိုင်တာပေါ့ဗျာအပေါ်ကတော့တိတ်တော့လည်းပဲခိုင်လို့မှုတော့အောက်ကိုလောက်တဲ့အဆင့်တော့မရောက်ဘူးလို့ပဲယူဆရမှာပေါ့
ဟုတ်ကဲ့ဇောင်းမင်းခင်အနေနဲ့ရောဒီစီမံကိန်းကိုအကောင့်ထဲပေါ်တဲ့နေရာမှာကျွန်တော်တို့ကလည်းအားလုံးတည်တာမြင်တာလူတွေကလည်းပဲရတဲ့လူတွေကလည်းပဲညှတ်တယ်လို့ခန်းစားတဲ့အခြေအနေမျိုးဆရာဘယ်လိုမြင်လဲဆရာ
ဟုတ်ဟိုကျွန်တော်ပြောနေကြရှိတယ်ဘာဖြစ်နေလဲဆိုတာသိဖို့လိုတယ်အမှန်တကယ်ဘာဖြစ်နေလဲဆိုတာသိဖို့လိုတယ်ဟလာကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးကိုအဓိကလေပတ်နေတဲ့ဒီပုဂ္ဂလိကကဏ္ဍမှာအခုရွေ့နေတဲ့တိုင်းပြည်စီးပွားရေးကသူ့အနေနဲ့သူတိုးတက်နေတာရွေ့နေတာရှိတယ်။ဒါကလည်း organically လို့ပြောရမယ်ချင်တဲ့အချမ်းမြင်တော့။ဘာကြောင့်လဲဆိုတော့သူ့ကသူသွားနေတာ။ဆိုတော့အဲ့ဒီသွားနေတာမှာတကယ်လေပတ်အောင်လုပ်ကိုင်နေတဲ့လူတွေကအစိုးရအကူအညီဒါနောက်သက်ဆိုင်ရာဖွဲ့စည်းဘာညာနဲ့ထိဆက်တာမျိုးမရှိဘူး။သူ့ကသူလုပ်ကိုင်နေရတယ်။ဆိုတော့အဲ့လိုမျိုးဒီကိုအချိန်ကိုတိပြီးတော့အဲ့ဒါတွေကိုချီအောင်လုပ်နိုင်မှရမယ်အဲ့လိုလုပ်နိုင်မယ်လုပ်ဖို့ဆိုရင်တော့ကကျွန်တော်တို့လက်ရှိရန်နေရာနဲ့ မထီအောင်အခုတော့လုပ်ငန်းအဖွဲ့တွေဘာလို့သူတို့ဟလာကုစားရေးမှာထပ်ပြီးတော့ဖွဲ့လာတာတော့ရှိပါတယ်သို့တော့ဟိုဘုမလင်းလေးမိမင်သာသာဘယ်လိုစီကံချက်တွေနဲ့တော့သွားမယ်ဟလာလက်တွေ့အခြေအနေနဲ့ကိုက်ကြည့်ပြီးတော့ဘယ်ဟာတွေကိုတော့ဘယ်လိုရှော့ပေးမယ်ဆိုရဲဟလာတတိုင်းဒီလုံးတိတာတဲ့ပွင့်လင်းမိတာမှုမျိုးတော့ပြီးတော့အပြန်လန်းထင်းကြောင်းမယ်အဖွဲ့အစည်းမျိုးပေါ့နော်တိကြားနော်တိအောင်လုံးနိုင်မဲ့လှုပ်ဖွဲ့မျိုးဒီသူခံရလိုက်ခံရလိုက်ပေါ့နော်ဒီနေရာမှာဒီကိုတွေကအရင်ခေတ္တရအမွေခံစားတဲ့ဖွဲ့စည်းတွေကြီးပဲအားကိုးတာမျိုးတဲ့နောက်ပြီးတော့ဟိုကျွန်တော်တို့လုပ်ငန်းရှင်ကြီးတွေကိုအားကိုးတာမျိုးတဲ့သူကဏ္ဍတွေကိုဟိုကိုရင်းတွေးချချင်းစပြီးတော့ပေါ့ဗျာဥမာအလားကြီးသွားလုပ်ငန်းလုပ်ဟာမျိုးဆိုရင်မှတ်မှတ်တဲ့ဒီယောဂကပိမှာသူကအထူးကိစ္စုံတွေမှာပါပြီးမဲ့ကျွန်တော်တို့ပြန်ပြီးတော့ထူထောင်မှုဆိုရင်သူကချက်ချင်းတက်လာနိုင်တဲ့ကဏ္ဍတွေမှာမပါဘူးဘာလို့တခါခုစားပြီးတော့ပြန်ပြီးတော့လန်ထူဖို့လန်ထူမကဘူးဒီကာယောဂါပေးဖို့အခွင့်ကောင်းယူပြီးတော့ပို့ပြီးတော့ရှေ့ကိုတက်နိုင်မှုဆိုတာမျိုးကြည့်ဟလာချိတ်ဆက်သွားမယ်ဆိုရင်ကျွန်တော်တို့တီချာစဉ်းစားချိန်စားပြီးလုပ်ပ
ါဟုတ်ကဲ့ကျွန်တော်ဆရာဦးစောဖေဖေဒီခုစီရပီစီမံကိန်းမှာက
ခ
ုနလိုပြီးတဲ့ဆုံးကောင်းမွန်တဲ့စီမံကိန်းတစ်ခုမဟုတ်ဘူးလိုအပ်ချက်တွေရှိတယ်အားနည်းချက်တွေရှိတယ်ဆိုတော့ကျွန်တော်တို့တကယ်အလုပ်ဖြစ်နိုင်မယ်ဒီဥစ္စာကတကယ်အထောက်အကူတိုက်ပြီးစီပေါ်ရပြန်ပြီးတလန်ထူဖို့တကယ်အထောက်အကူဖြစ်နိုင်မယ်လို့စိတ်ကြလက်ချပြောနိုင်ပါမလားဆရာ
။ तू ကတော့ဗျာအခုလောလောဆယ်အပြင်သူ့နာမည်မှာလည်းပဲပါပါတယ်။ तू ကဒီ COVID-19 ကြောင့်ဖြစ်လာတဲ့ခြေနေတွေကိုကုစားဖို့လို့ရအတွက်ပထမအကြည့်ရတာပေါ့နော်။အဲ့ဒီကုစားဖို့လို့ရအတွက်တင်ဆိုလို့ရှိရင်တော့ဒါအတင်တင်ထီအောင်မှုရှိမှာပါ။ဒါမှမဟုတ်အဲ့ဒီမှာပဲလိုအပ်ချက်တွေတော့ရှိတာပေါ့ဗျာ။ထိခိုက်မှုတက်တာအောင်ဆိုတဲ့အခြေအနေမှာကိုပဲလုံသားတွေနဲ့ပတ်သက်လို့ကြတော့ကကျွန်တော်အမြင်ပြောရလို့ရှိရင်တော့တိကျပြတ်သားမှုလိုတယ်။နောက်ထိရောက်မှုလည်းပဲလိုမယ်လို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့
လုံသားတွေနဲ့ပတ်သက်ပြီးတော့သူကပြောထားလဲဆိုတော့ကကျွန်တော်လူမှုဘုလုံးရေးအဖွဲ့ဝင်လုံသားတွေအနေနဲ့သူတို့ကျမ်းမာရေးစောင့်ရှောက်မှုခံစား권အဲ့ဒါကိုတကယ်လို့အလောက်ကနားရရင်လည်းပဲ6လကနေတနေ့ထိတိုးပြီးတော့ခံစား권ပေးမယ်။စေကူတာရေးနဲ့စခရီးစရိတ်ကိုလည်းပဲ6လကတနေ့ထိတိုးပေးမယ်။နောက်ပြီးတော့မှ labor intensive infrastructure လုပ်ငန်းတွေကိုလည်းပဲဖန်တီးပေးမယ်လို့အဲ့ဒီလောက်တော့ပါတယ်ဗျ
ဟုတ်ကဲ့ခ
င်ဗျဒါပေမဲ့လို့အဲ့ဒီလုံသမားတွေရဲ့ဒေါ်လာဆယ်ခံစားနေရတဲ့အလုတ်ပြုတ်တဲ့ပြဿနာကိုတိတိကျကျပေါ့နော်ထိထိရောက်ဖြစ်ရှင်းမပေးနိုင်ဘူးလို့ထင်တယ
်ဟုတ်ကဲ့ခင်ဗျအ
ဲ့ဒီမှာလိုအပ်တာကတချို့တိုင်းပြည်တွေမှာဆိုရင်မလုပ်ပေးလဲဆိုတော့လုပ်ငန်းရှင်တွေကိုမြဲလို့အလုတ်သမားတွေအလုတ်မဖြုတ်နဲ့အဲ့ဒီအတွက်ကိုအလုတ်သမားကိုပေးမဲ့လာကရဲ့ဘယ်နေရာကိုင်းနှုံးကိုတော့ဖြင့်အစိုးရကနေပြီးတော့ပံ့ပိုးပေးမယ
်
ဆိုတဲ့အစီအစဉ်မျိုးလုပ်တော့အလုတ်သမားတွေမှာဒီ COVID-19 အတွက်ဒုက္ခမရောက်သွားဘူ
းဟုတ်တယ်
။နောက်ဆက်ပြီးတော့အလုပ်ရှိတယ်။အဲ့ဒီလိုအစီအစဉ်မျိုးကျွန်တော်တို့မှာမပါဘူးရ
။ဟုတ်ကဲ့ဟုတ်ကဲ့
။ပို့ပြီးတော့ခံစားရတာတော့အလုပ်ရှင်တက်ကအလုတ်သမားတွေကပို့ပြီးတော့ခံစားနေရတယ်လို့ကျွန်တော်တို့မြင်ပါတယ်ခင်
ဗျ။ဟုတ်ကဲ့ကျောင်းမိခင်ရောအဲ့ဒါကိုသဘောတူလားအလုပ်ရှင်တွေထက်လူသမားတွေပို့ပြီးတော့ခံစားနေရတယ်ဆိုတဲ့အချက်နဲ့နောက်တစ်ခုကဒီတဲ့ပုံပြီးတော့ကောင်းအောင်မလုပ်နိုင်ဘူးမယ်လို့ဆရာမြင်တယ်ခင်ဗျ။အ
ဲသဘောတူပါတယ်ကျွန်တော်လေးနေအလုပ်ရှင်ရောလို့တမအောင်ပေါ့နော်လို့တမအောင်ပို့ပြီးခံစားရဒီကြားထဲမှာကျွန်တော်တို့ဒီလူမှုဖွံ့ဖြိုးရေးပုံတွေဆိုတာကလို့တမအတွက်နေလန်းငါလားတုံးနေတာဘယ်တော့မှမရှိခဲ့ဘူးအဲ့ဒီကလည်းတမအောင်ဟလာဘီလီယံထောင်ချီပြီးတော့ရှိတယ်လို့ကျွန်တော်သိတာဆိုတော့ဒီဟာမျိုးဟာဒီချိန်မှာတုံးမှုပဲသူသက်ဆိုင်ရာဥပဒေလည်းရှိတယ်နော်လူမှုဖွံ့ဖြိုးရေးကျေဆောင်ထားတဲ့လို့တမတွေခံစား권ရှိတာတွေရှိတယ်နော်အဲ့တော့ဒီနေရာမှာဒါမျိုးကိုသုံးပြီးတော့ခုနကဆရာပြောလို့ပဲကုန်ထုတ်လုပ်မှုနဲ့ဆက်ဆက်နေတဲ့ဟာလာစိတ်ုံလို့ယုံနေလဲပေါအောင်လို့တမလဲလဲပေါအောင်နော်ကျွန်တော်တို့ဒါလုပ်ဖို့တွေးနော်ဒါမျိုးဒီကြားထဲမှာဒီဘီလီယံလီယာထဲမှာအဲ့ဒါလူမှုဖွံ့ဖြိုးရေးမှုငွေကဘီလီယံ90သွားထည့်ပြီးတော့ခုနကရှိတဲ့အခါနော်ဟိုတိတိယအောင်မဖြစ်ပြန်တော့အလုံးသမားဘက်ကဆိုရင်လူမှုဖွံ့ဖြိုးရေးလူရမှုငွေကမီးတစ်ခါနာရတယ်လို့တော့ဖြစ်တယ်လေ
။ဟုတ်ကဲ့
။ဒါမျိုးတွေတော့ဖြစ်ဖြစ
်ဟုတ်ကဲ့ဟုတ်ကဲ့။ဆိုတော့ကျွန်တော်အခုဆွေးနွေးသွားတဲ့ဟာတွေအလုံးကိုခြုံပြီးတော့ကျွန်တော်တို့ဟလာအချုံနေတဲ့သုံးသပ်ကြည့်မယ်ဆိုရင်ဒီအကောင့်ထဲပေါ်နေတာမှလည်းလိုအပ်ချက်တွေရှိတယ်လို့တော့တော့လုံနေတယ်ပေါ့နော်။အကောင့်ထဲပေါ်နေနောက်ထပ်ဖြည့်ဆည်းမဲ့ဟာတွေလည်းပဲရှိတယ်ဆိုတော့ဒါတွေအလုံးကိုကျွန်တော်ခြုံကုန်ပြီးသုံးသပ်ကြည့်ရင် COVID-19 ကြောင့်ထိခိုက်သွားတဲ့ဓာတ်ပစ္စည်းဝါးရေးကောင်းကောင်းပြန်ပြီးနလန်ထူနိုင်ဖို့အချိန်ဘယ်လောက်လောက်ကြာမယ်လို့အကြံပြန်ခံမှန်းလို့ရပါတယ်ဆရာဦးစောပြင်ဝင်
အဲအဲ့ဒါတော့ဗျာကဘာနဲ့ချီပြီးတော့ဖြစ်တဲ့ပြဿနာဆိုတော့ကျွန်တော်တို့ကကိုတိုင်းပြည်နဲ့ကိုကြီးတွေပဲကြီးပြီးတော့မှန်းမို့တော့တော်တော်ခက်တယ်ဗျာအခုကဘာမှာကိုပဲတချို့နေရာတွေမှာဆိုလို့ရှိရင်ဖြစ်ပွားနေစေတိတ်နေစေကိုအဲ့လိုအခြေအနေဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကလည်းပဲဒီဟိုပြည်တွင်းစီးပွားရေးတွေကြီးလို့မရပဲနဲ့
ကပ္ပစီဝါရေးကိုပါကြည့်ပြီးတော့မှကျွန်တော်တို့ကအဲကပ္ပစီဝါရေးကောင်းမှလည်းပဲတချို့ကိစ္စတွေကကျွန်တော်ပြန်ပြီးတော့ထူထောင်နိုင်ပါဘူးအဲ့တော့မှန်ရတာတော့တော်တော်လေးခက်ပါတယ်ဒါပေမဲ့ကျွန်တော်တို့ကလုပ်နိုင်သလောက်အတိုင်းအတာနဲ့တော့ကျွန်တော်တို့ကလုပ်ရမှာပေါ့နော်လုပ်ရမယ်ဆိုတော့အခုကျွန်တော်စဉ်းစားမိတာတော့ပေါ့ဗျာပြန်လဲထူထောင်မှုလို့ရအတွက်အလင်းအမြန်ပြန်ပြီးတော့ထူထောင်နိုင် Barret Longa Muri. Now, see what she did Longa Muri. A low guy Pandi Pin, I need Longa Muri. Elo Longa Muri Bono. Kizabi Bidoga, Lodine, a cool ever chin with anybody, Yala Restro, a chin with you will ever any coup your general Bioget at Longa Nima, Ubidoga, Tidi Yapchi Albono. Don't say mess or not.
ပူပြီးတော့ကအဆင်ပြေနိုင်လောက်တယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျဟုတ်ကဲ့ကျောင်းမင်းခင်ရောခုနပြောတဲ့ဒီလုပ်ငန်းမျိုးစားတွေအပြင်ကျွန်တော်တို့အထင်ဘယ်လောက်ကြာမလို့ရောဆရာကရောမြင်ထားတယ်လေခင်ဗျခုနဆရာဦးစောပေးဝင်ပြောဆိုပေးကျွန်တော်တို့ကကိုယ့်အခြေအနေနဲ့နိုင်ငံတကာအခြေအနေနဲ့နှစ်ခုတွဲပြီးစဉ်းစားရမှာဟုတ်နော်စဉ်းစားရမယ်ဆိုတော့အဲ့ဒါကကိုယ်ဘယ်လိုမြင်တယ်လ ချုပ်ပြီးတော့လည်းငင်းနိုင်တည်နိုင်မှုလို့ပဲ။ဟိုကျမရဲ့ဝင်ဌာနကဥစားပေးလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဥစားပေးစင်းထုတ်တယ်။ဒါတော့အရေးကြီးတဲ့ကုန်သွယ်ရေးနဲ့ဒီထောက်ပံ့မှုဆောင်ရေးလော့ဂျစ်စတစ်ပေါ့နော်။ဒါမျိုးတွေကဥစားပေးနံပါတ်တစ်ချက်မှာပါမလားဘူး။ဆိုလိုတာကကိုယ်ကဏ္ဍနဲ့ကိုယ်ကွယ်လေးနဲ့ပဲမြင်နေတာမျိုးဒါတကယ်ချုပ်ငုံပြီး ဒီကနေ့ကျွန်တော်တို့အမကိုပဲနေသူဆရာလုပ်ငန်းတွေထွက်လာဖို့ရတဲ့ကျွန်တော်တို့အသိဉာဏ်နေနော်နောက်ပြီးတော့တရုတ်လိုလုပ်ငန်းကြီးမျိုးကိုအမကိုပဲနေသူဆရာလုပ်ငန်းတွေထွက်လာဖို့ရတဲ့ကျွန်တော်တို့အသိဉာဏ်နေနော်ဟုတ်တယ်ဒါမျိုးအခြေအနေဒီဟိုမှာကိုကဟိုအကောင်းဆုံးခံစစ်ကတိုက်စစ်ဆိုလို့ပြောတယ်နော်အခြေအနေပေါ်မှာအခွင့်အောက်ယူနိုင်တဲ့ဒီကြိုးစားနိုင်မှာဖြစ်မယ်အဲ့ဒီပ
ဒီခွင့်ကောင်းယူပြီးတော့အပြောင်းလဲကိုဖြစ်အောင်လုပ်တင်တယ်လို့ကျွန်တော်တို့တိကျချင်ယူစားတယ်ဟုတ်ကဲ့ပါခင်ဗျာစောစောဖေးဝင်နေဆောင်းမင်းခင်တို့နှစ်ယောက်စလုံးအချိန်ပေးပြီးပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကလည်းကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်လည်းဆရာလိုပါပဲဒီတော့စုလို့တော့စီးပွားရေးအကြံပေးပို့ကိုဥစွ အခုဆွေးနွေးခန်းကိုအင်္ဂါညအရေးဒီတိုင်းအစီအစဉ်ကြီးမှာအစားထိုးထုတ်လည်ပြဖြစ်ပါတယ်ကျွန်တော်ကြောကြောသိမ့်ပါခင်ဗျာ
VOA ရဲ့ကဘာတလွားခီးသွားအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်မော်ပါအခုတစ်ခါတော့ချောကလက်တွေကိုမျက်စိနဲ့အရသာခံနိုင်ဖို့ရုရှားနိုင်ငံကိုသွားကြရအောင်ပါတီလုံးတန်ထွက်တဲ့ဆန်နီယာကဆလို့လောဝက်လက်စားတွေအထိချောကလက်တွေနဲ့လှုပ်ထားတဲ့ပြပွဲတစ်ခုရုရှားနိုင်ငံမျိုးတွေမှာလှည့်လည်ပြတာပါတယ်အနုပညာလက်ရမြောက်လာတဲ့ချောကလက်ရုပ်ထုတွေကိုဘလို့လှုပ်ထားသလဲဆိုတာသိရအောင်လို့ကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်ရုရှားနိုင်ငံအဖရိကဒရင်ဘတ်မြို့က regional history သမိုင်းပြတိုင်မှာပြသထားတဲ့ပြပွဲတစ်ခုကလာကြည့်သူတွေကိုမျက်စိအရသာတွေမကစားကြည့်ရင်ဘလို့အရသာရှိမလဲဆိုတဲ့ခံစားမှုကိုပါဖြစ်စေပါတယ်။ဒိန်ငယ်မျိုးစုံ၊ဝက်ဥကြောင်းမျိုးစုံသာမကချက်ဥကြော်ထားတဲ့ပုံစံတူဖြစ်အောင်လုပ်ထားတာတွေအားလုံးကိုချောကလက်တွေနဲ့လုပ်ထားတာပါ။ဒီပြပွဲတစ်ခုလုံးကချောကလက်နဲ့ဖန်တီးထားတဲ့အနုပညာလက်ရာတွေကိုပြသထားတဲ့ပြပွဲဖြစ်ပါတယ်။ကဘာကျော်ပတိဆရာကြီး Vincent Van Gogh ရဲ့နေကြပန်းပကြီကားကအစာချောကလက်တွေနဲ့လှုပ်ထားတာဖြစ်ပါတယ်ချောကလက်ဆိုတာအချိုတဲစားတဲ့အစားအစာတစ်ခုလို့အများကသဘောထားကြပေမဲ့ဒီပြာကန်းကိုဖန်တီးထားကြသူတွေကတော့အနုပညာဖန်တီးစရာပစ္စည်းတစ်ခုလို့ပါမြင်ပုံရပါတယ်
необычным было узнать что
чоколад ને યુ લી တွေလို့ဖို့စိတ်ကူးရှိတဲ့သူမျိုးရှိတယ်ဆိုတာသိပြီးတော့အံ့ဩဖို့ကောင်းပါတယ်အရသာခံစားဖို့အတွက်ရောအနုပညာတစ်ခုဖြစ်ခံစားနိုင်ဖို့ပါချောကလက်လုပ်တဲ့လူမျိုးကရှားပါတယ်သူတို့ကြောင့်ချောကလက်ဆိုတာစားလို့ရတာတည်းမဟုတ်ဘူးအမြင်နဲ့လည်းခံစားလို့ရတယ်ဆိုတာကိုလက်တွေ့ပြနိုင်တာပ
ါတူရေကွာတွေလို့အိမ်ဆောက်ပစ္စည်းကနေလက်ဝတ်လက်စားအလှပြန်ပစ္စည်းတွေအထိချောကလက်တွေနဲ့လှုပ်ထားတာကိုကြည့်ချင်းအပြင်ချောကလက်နဲ့မာကျောတဲ့ပစ္စည်းတွေကနေနူးညက်သိမ်မွေ့တဲ့ပစ္စည်းတွေအထိပုံဖော်နိုင်တယ်ဆိုတာကိုသိနိုင်ပါတယ်။ပြပွဲလာကြသူတွေအနေနဲ့ အံအောရလောက်တဲ့ဖန်တီးမှုတွေတစ်ခုပြီးတစ်ခုကိုဒီပြပွဲမှာမြင်တွေ့ကြရပါတယ်။ပြင်သစ်နိုင်ငံကအက်ဖော်မျော်စင်ကြီးကိုချောကလက်နဲ့ပုံစံတူလှုပ်ထားလို့အံအားသင့်လို့မပြီးခင်မှာပဲတီးချစ်ရဲ့တကယ်အတန်ထွက်တဲ့ချောကလက်ဆန္ဒကြီးကိုတွေ့ရပြန်ပါတယ်။
ပုံမှန်ချောကလက်လုပ်တယ်လို့ကိုကာဆေးရီတို့ထော့ဘတ်တို့ကိုသုံးပြီးလုပ်ထားပေမဲ့သုံးနှစ်လောက်ကြာရှည်ခံအောင်နဲ့ပုံပြက်မသွားအောင်တော့နည်းနည်းပြုပြင်ထားရပါတယ်။ပုံမှန်ချောကလက်ဆိုရင်လေလုံအောင်ကောင်းကောင်းသိမ့်မထားတာနဲ့အမျိုးရောင်ဖြော့သွားတာ၊ကျိုးကျေသွားတာ၊အရည်ပျော်သွားတာတို့ဖြစ်တတ်ပါတယ်။အဲဒါကြောင့်ဒီချောကလက်တွေကိုတော့ပိုးပြီးရည်ရှည်ခံနိုင်အောင်လုပ်ထားရပါတယ်။စားလို့တော့ရပါတယ်။အရသာကတော့ကောင်းချင်မှကောင်းမှာပေါ့ရှင်။
ပြပွဲမှာပြထားတာတွေကချောကလက်နဲ့လှုပ်ထားရဲဆိုတာသိကြရလားဆိုပြီးတော့ဖယ်စားကြည့်တာကိုလည်းကြုံမှုတယ်လို့ပြပွဲတာဝန်ခံနတာလီယာကပြောပြပါတယ်။ဒီအလေးမဝိတ်တုံးဆိုရင်တော့ဖယ်စားဖို့ခက်မယ်ထင်ပါတယ်။အလေးမဝိတ်တုံးလိုပဲ Yorkshire Terrier ခွေးရုပ်ကလေးတွေကိုလည်းပုံမပြတ်အောင်လို့အခိုင်အခန့်လှုပ်ထားတာမျိုးအလေးချိန်ရှိပါတယ်
။ Мы всегда говорим о том, что Йорк живой это
Yorkie ခွေးမျိုးကကောင်မလေးတွေလက်နဲ့ပွေ့ချီသွားတတ်တဲ့ခွေးမျိုးပါ။ဒီချောကလက်ယော်ဂီကတော့ပွေ့ချီဖို့တိတ်မလွယ်လာပါဘူး။ကြာရှည်ခံပုံမပြတ်အောင်လုပ်ထားတော့တကယ့်ခွေးအစ်စ်ထက်အများကြီးပိုလေးပါတယ်။ဒါမှလည်းပြကန်းမှာပြထားလို့ရမှာလေ။မကြည့်ပါလား။သူ့ကိုပိုက်ထားပြီးဝေးဝေးတဲသွားဖို့ခက်ပါတယ်။အနက်လေးကတော့မှုန်းနေရပါပဲ
။ချောကလက်နဲ့ပုံစံမျိုးစုံလုပ်ရတာမို့ဖန်တီးခြင်းနဲ့ရုပ်ပုံစိတ်ကူးရဖို့သာလိုပါတယ်။
Фигура придумывается, потом нужно понять, как она.
Папа лом ле суре сейку я би суйин. Канкан аун блу понсан мю лом ле сура синза а ба ре. Тку лон гу чоколет а пи не лом ла. А те ма акаун паун мо твин пон пом ла сура синза лоу а ба ре. Лоу пи лоу а пай пай нуй сат пу лоу а йин сат. Нау лоу чин не а яун че. Канкан ми ейши кан аун. А бо га гоу тин тоу би дуа би суйин но а тин пьет ба би.
ပြပွဲလာကြီးတွေအနေနဲ့ချောကလက်နဲ့အယုတ်တွေကိုဘယ်လိုလုပ်တယ်လဲဆေးရောင်ချဲတယ်လဲဆိုတာကိုယ်တိုင်ဝင်လေ့လာလို့လည်းရနိုင်ပါတယ
်
ချောကလက်လုပ်ရတာမခက်ဘူးဆိုတာဒီမှာပြပေးပါတယ်ချောကလက်ကျွမ်းကျင်ကျင်ကျင်လုပ်တဲ့သူတွေလိုပဲလူတိုင်းဆန်းလုပ်ကြည့်လို့ရပါတယ်ပြပွဲမှာစနစ်တကျလုပ်တာနဲ့အိမ်မှာလုပ်ကြည့်တာရလကသိပ်မကွာပါဘူးဒါကြောင့်တချို့ကအိမ်မှာလုပ်နိုင်ဖို့ဒီမှာလာတင်ကြပါတယ်အသစ်ဆန်းဖန်တီးရတော့သူတို့အတွက်လည်းစိတ်လွှရှားစရာဖြစ်ပါတယ်
။ချောကလက်အမှုပညာပြပွဲမှာပုံစံမျိုးစုံလက်ရပေါင်း100လောက်ကိုတွေ့ရမှာဖြစ်ပါတယ်။ဒီပြပွဲကိုကမ္ဘာအနှံ့မှာလိုက်လံပြသနေတာမှာနိုင်ငံစုံကမြို့ပေါင်း90ထက်မနည်းမှာပြသပြီးသွားပါပြီ။အခုတွေ့နေရတဲ့ရုရှားနိုင်ငံရှီကာထရင်ဘတ်မြို့က Regional History သမိုင်းပြတိုက်မှာပြသပြီးသွားရင်လည်းနောက်ထပ်နေရာတစ်ခုမှာလှည့်လည်ပြသမှာဖြစ်ပါရဲ့ရှင်။ကျမစုမြန်ပါမှာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ပယ်ကခံစားနေရချိန်မှာမြန်မာ၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့ပါကစ္စတန်လေးနိုင်ငံအစိုးရတွေရဲ့သူတို့နိုင်ငံတွင်းအင်တာနက်ဖြတ်တောက်မှုတွေပြန်ပြီးဖွင့်ပေးရတဲ့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေဂျန်းဝင်ဆောင်ရွက်ပေးဖို့ American ချိတ်ဆက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးနဲ့လူခွင့်ရေးဆိုင်ရာအဖွဲ့အစည်း48ခုတို့ကမေလ26ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။အင်္ဂါနေ့ထိကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူက5သန်းခွဲကျော်နဲ့သေဆုံးရသူက3,400ကျော်ရှိနေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။တာလီဘန်အဖွဲ့နဲ့အပြစ်ခံရက်စဲထားတာတတိယမြောက်နဲ့နောက်ဆုံးနေ့ဖြစ်တဲ့မေလ26ရက်နေ့မှာတာလီဘန်အကြမ်းသားနောက်ထပ်900ကိုပြန်ပြီးလွှတ်ပေးဖို့အာဖဂန်အစိုးရကစီစဉ်နေပါတယ်။ဒီအပြစ်ခံရက်စဲရေးဟာနိုင်ငံတစ်လောနေရာအတော်များများမှာအကျုံးဝင်တယ်လို့အစိုးရကပြောပါတယ်။မြန်မာနိုင်ငံမှာမေလ26ရက်ညနေပိုင်းကဆစ်ဆီးခဲ့တဲ့ဓာတ်ခွဲနမူနာ680ထဲမှာ COVID-19 ရောဂါအကူးဆက်ခံရသူ3ဦးထပ်မံတွေ့ရတာကြောင့်ဒီရောဂါအကူးခံရသူပေါင်း206ဦးရှိပြီလို့ကျန်းမာရေးနဲ့အာဂဇန်ဝန်ကြီးဌာနကထုတ်ပြန်ပါတယ်။အသစ်တွေ့ရှိတဲ့3ဦးစလုံးဟာမန္တလေးတိုင်းမဟာအောင်မြေမြို့နယ်တွေကဖြစ်ပြီးအိန္ဒိယကပြန်လာသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီလအစောပိုင်းကတောင်မြောက်ကိုရီးယားနိုင်ငံကြားအဆောင်ချက်ထူသေးတဲ့နှစ်နိုင်ငံနယ်စပ်မှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးနှစ်ဖက်စလုံးအမှားတွေလုပ်ခဲ့ကြတယ်လို့တောင်ကိုရီးယားအခြေစိုက်ကုလသမဂ္ဂတပ်ဖွဲ့ဌာနချုပ်ကပြောပါတယ်။ဗိုလ်တပ်ဖွဲ့နဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကို ಯಾಯಿ ಪೌಸನ್ ಪ್ಯಾಂಗ್ಲೆ ಠೌಲೆನ್ ಪೇನಿರಾ ಬಾ ತೋಡಾ ಶೆಂಪಾಂ ಸೈಚಂದಾ ಕೂಚನ್ ಮಾಚಾ ಬಾಸೆ ಇಯುವೇಗೋ ನಾಸೆನೆ ತ್ವೆ ಜೇಸು ತಮಾರೆ ಚಮಾ ಕಿನ್ಯೋ ತಪಾ
This program has come to you from the Voice of America, Washington.